Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2015ခုနှစ်မေလ17ရက်တနင်္လာနေ့ညပိုင်း VOA American အသံရဲ့မြန်မာပိုင်းအစီအစဉ်တွေကိုည6နာရီကနေ10နာရီအထိလှိုင်းဒိုမီတာ24 25 32 51နဲ့လှိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ခုညပိုင်းအစီအစဉ်တွေကိုအစီအစဉ်မှုဖြစ်ကျွန်မစုမောင်ကတာဝန်ယူတင်ဆက်ပေးမှာပါရှင်
။ကျွန်တော်ကရန်တိုင်းမှာဒီမနက်ထူးခြားတဲ့သတင်းတွေမှာတော့အမေရိကန်မှာကျင်းပမဲ့ American Arab ထိပ်သီးဆွေးနွေးပွဲကိုဆော်ဒီအာရေဗျဘုရင်ဆာမန်တက်ရောက်မှာမဟုတ်ဘူးလို့ပြောလိုက်ပါတယ်။ယူကရိန်းနဲ့ပြစ်ခတ်ရစဲရေးလှုပ်ထားတာကိုရုရှားဘက်ကချိုးဖောက်နေတယ်လို့ NATO အတွင်းမှုချုပ်ကဆွဆွဲလိုက်ပါတယ်။အင်ဒိုနီးရှားနဲ့မလေးကမ်းလို့ရေပြင်မှာရွှေညာ2000ကျော်ကိုမလေးနဲ့အင်ဒိုနီးရှားအာဏာပိုင်တွေကတင်ရမိတယ်လို့ဆိုပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုအခုညပိုင်းမှာမအေးသနာကျော်နဲ့အတူတင်ဆက်ပေးမှာဖြစ်ပါတယ်ဗျာ
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်တွေကိုတင်ဆက်ပေးမဲ့သတင်းထူးတွေထဲမှာဆိုရင်တော့အရင်ဆုံးနားဆင်ရမှာကအင်ဒိုနီးရှားနဲ့မလေးရှားကံရိုးတန်းကိုတနင်္ဂနွေနေ့ကနေစပြီးတော့လေစီးပြေဒုက္ခသည်ရောက်လာတာ2000ကျော်ရှိပြီဆိုတဲ့သတင်းတင်ပြပေးဖို့ရှိတယ်လို့ဒီဒုက္ခသည်တွေဟာမြန်မာနိုင်ငံကလာတယ်ဆိုတဲ့အပေါ်မှာအင်ဒိုနီးရှားနိုင်ငံဆိုင်ရာမြန်မာတန်ယုံဘက်ကအတိမပြုပါဘူးထိုင်းနိုင်ငံဘက်မှာလည်းလူကုန်ကူးတဲ့သူတွေစွန့်ပစ်ထားတဲ့ရိုဟင်ဂျာ80လောက်တော်ရဲမှာရှာတွေ့ခဲ့ပါတယ်ဒီလူတွေဘယ်ကနေလာကြပါသလဲ
ဒီလမ်းကြောင်းကပုံသေးမီကာချာနဲ့သွားနေကြလမ်းကြောင်းပါပဲနောက်နေရာနောက်နေရာလမ်းကြောင်းနဲ့အများကြီးရတယ်ကျွန်တော်တို့ဗမာစိုးရိမ်လေးချက်ရတယ
်မကြာခင်အပြည့်အစုံနားဆင်ရပါမယ်ရှင်နောက်ပိုင်းမှာလည်းအပတ်စဉ်ထုတ်လွှင့်ပေးနေကြစီးပွားရေးခန္ဓာဘလော့ဂါတွေပြောသမျှတတ်တက်ရောင်သတင်းလွှာနဲ့အတူသူယုံကြည်အားခန္ဓာတို့ကိုတင်ဆက်ပေးဖို့ရှိပါတယ်အခုရေဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့မအေးတန်တာကျော်တို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်
အမေရိကန်သမ္မတဘရက်အိုဘားမားအင်ရှင်ဖြစ်အခုသတင်းပတ်လက်ခံကျင်းပသွားမယ့်အမေရိကန်အာရဗ်ထိပ်သီးဆွေးနွေးပွဲကိုဆော်ဒီအာရေဗျဘုရင်ဆာမန်တက်ရောက်မှာမဟုတ်ဘူးလို့အင်ဘီရောမှာလှုပ်ဖို့စီစဉ်ထားတဲ့အစည်းအဝေးကိုလည်းဖျက်လိုက်တယ်လို့ဆော်ဒီနိုင်ငံသားရေးဝန်ကြီးအဒယ်အယ်ဂျူဘဲကပြောလိုက်ပါတယ်ဒီထိပ်သီးဆွေးနွေးပွဲကိုဗုဒ္ဓဦးနေ့မှာစတင်မှာဖြစ်ပြီးတော့ပင်လယ်ကွေ့ပူးပေါင်းဆောင်ရွက်မှုကောင်စီအဖွဲ့ဝင်6နိုင်ငံကကိုယ်စားလှယ်တွေအင်ဂျီရောမှာတက်ရောက်ဆွေးနွေးကြမှာလည်းဖြစ်ပါတယ်အဲ့ဒီနောက်တော့သမ္မတအိုဘားမားအနားယူအပန်းဖြေတဲ့ကမ့်ဒေးဗစ်ကမ်းမှာဂျာဇာဘရီနေ့မှာဆက်ပြီးဆွေးနွေးကြမှာဖြစ်ပါတယ်ဆော်ဒီဗီယန်ဆာမန်ကသူ့ကိုယ်စားအင်ရှိမင်းသားမိုဟာမက်ဘင်နာယက်ကိုဆေးလွှတ်မှာဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးဂျူဘဲကပြောပါတယ်ဒီညီလာခံကအင်ဒီချင်းယေမန်နိုင်ငံမှာလူသားချင်းစာနာတဲ့အကူအညီတွေပေးဖို့အတွက်9ရက်ကြာအပြည့်ခတ်ရစဲရေးနဲ့တိုက်နေတယ်လို့သူကပြောပါတယ်ယေမန်နိုင်ငံမှာအစိုးရကိုတိုက်နေတဲ့သဘုံတွေကိုဆော်ဒီဥဆောင်တဲ့မဟာမိတ်တပ်တွေကလေကြောင်းကနေတိုက်ခိုက်နေတာဖြစ်ပါတယ်အခုလိုပြောင်းလဲလုပ်တာဟာအကြောင်းတစ်စုံတစ်ရာအကြောင်းမဟုတ်ပါဘူးလို့အမေရိကန်ဘက်ကတော့ပြောပါတယ်ဆော်ဒီပြင်ဆောင်မှန်ဒီထိပ်သီးဆွေးနွေးပွဲကိုမတက်ရောက်နိုင်တာကြောင့်ကာတာနဲ့ကူဝိတ်နိုင်ငံတွေကခေါင်းဆောင်တွေပဲသူတို့ရဲ့ကိုယ်စားလှယ်အဖွဲ့ကိုဥဆောင်သူအဖြစ်နဲ့လာရောက်ကြမှာဖြစ်ပါတယ်ကွေးဆော်ဘားဆာဘားအယ်ဆာဘားဟာတနင်္ဂနွေနေ့ကဝါရှင်တန်ကိုထွက်ခွာလာပြီးတော့ကာတာဆော်ဘားရှိတ်အယ်တန်နီဟာကတော့တင်းလာနေ့မှာဒိုဟာကနေထွက်ခွာมาဖြစ်ပါတယ်ခင်ဗျာ
ဒီမနက်ကမှလက်ရှိတိုက်ခိုက်မှုတွေကိုလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေးဝေနိုင်မှုယာယီရက်စဲထားမဲ့နေ့မရောက်ခင်တည့်ရက်အထိဟူသီသဘုံတွေကိုဆော်ရီဥဆောင်တဲ့ညွန်မောင်းတပ်ဖွဲ့တွေကလေကြောင်းတိုက်ခိုက်မှုတွေဆက်ပြီးတော့လှုပ်ဆောင်နေပါတယ်။ဆော်ရီနေဆက်နားကဆာဒါဒေတာမာရောယီမန်အနောက်တောင်ပိုင်းကတိုက်စ်ဒေတာနိုင်ငံအရှေ့ပိုင်းကရေနံအတွက်မရစ်ပြည်နယ်တို့မှာတိုက်လေရင်တွေနဲ့ပုံကျဲနေတာပါ။ဒီမှန်ပြည်သူတွေအတွက်အထူးလိုအပ်နေတဲ့စားရည်ရိတ်ခါဆေးဝါးနဲ့လောင်စာတို့ကိုဖြန့်ဝေဖို့အပြည့်အခက်ရစေးရေးအစိုးပြုချက်ကိုဆော်ဒီနဲ့အမေရိကန်အညာရှိပြီးအရင်တစ်ပတ်ကကြေညာခဲ့တာဖြစ်ပါတယ်။အင်္ဂါနေ့မှာစတင်မဲ့အဲ့ဒီအစီအစဉ်ကိုသဘောတူကြောင်းဟူသီသဘုံတွေကတနင်္ဂနွေနေ့မှာပြန်ပြောသွားပါတယ်။ဒီတော့အတွင်းမှာပဲဆော်ဒီဥဆောင်တဲ့ညွန်မောင်းတပ်ဖွဲ့တွေရဲ့လေကြောင်းစစ်ဆင်မှုမှာပါဝင်ရင်းနဲ့ပျောက်ဆုံးသွားတဲ့မော်ရိုကိုလေတပ်F-16 တိုက်လေရင်ဘာဖြစ်သွားလဲဆိုတာစုံစမ်းစစ်ဆေးနေတယ်လို့မော်ရိုကိုစစ်တပ်ကပြောပါတယ်။အဲ့ဒီတိုက်လေရင်ကိုတနင်္ဂနွေနေ့ညနေပိုင်းမှာနောက်ဆုံးတွေ့ခဲ့ရပြီးတော့အဲ့လေရင်ကလေရင်မှုဟာလဲလေရင်ကနေပြီးတော့အရေးပေါ်ခုံချထွက်ခွာတာကိုတခြားသူတွေမတွေ့လိုက်ရဘူးလို့အစိုးရထုတ်ပြန်ကြေညာချက်မှာပြောထားပါတယ်ရှင်
။ရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေကိုစစ်အထောက်ပံ့နေဆက်ပေးနေပြီးတော့ယူကရိန်းနဲ့အပြည့်ရက်ဆဲထားတာကိုရုရှားဘက်ကချိုးဖောက်နေတယ်လို့ NATO အတွင်းမှုချုပ်Jens Stoltenberg ကတနင်္ဂနွေကဆွဆွဲလိုက်ပါတယ်။နိုင်ငံနယ်သက်တလျှောက်နှစ်ဖက်စလုံးမှာရုရှားဘက်ကစစ်ရေးအရပြင်ဆင်မှုတွေရှိနေတယ်လို့ Stoltenberg ကဘရဆောမြို့မှာပြောလိုက်ပါတယ်။ ဒါပေမဲ့ယူကရိန်းရှေ့ဘက်ချမ်းမှာဆိုရင်လည်းလက်နက်ကြီးတွေတန်ကြကကားတွေအမြောက်တွေခရမ်းမိကြောက်တွေလေကြောင်းရံပစ်ကူကာကွယ်စနစ်တွေမမှန်ဝင်ရောက်နေသလိုစီရေးလေ့ကျင့်မှုတွေလည်းရှိနေပါတယ်။ယူကရိန်းပြည်ထောင်နာနဲ့အရှေ့လေပိုင်းဒေသပဋိပက္ခတွေနဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီဟာရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံဖို့အတွက်ဆိုချီမြို့ကိုသွားရောက်မှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကကြေညာလိုက်ပြီးတဲ့နောက်မှာယူကရိန်းရှေ့ချမ်းမှာဖြစ်နေတဲ့ပြည်ထောင်နာနဲ့ပတ်သက်ပြီးနေတို့အတွင်းမှုချုပ်ကအခုလိုပြောလိုက်တာပါ။ယူကရိန်းမှာဖြစ်နေတဲ့တိုက်ပွဲတွေကိုရုရှားကကြီးကြပ်နေတယ်လို့အနောက်နိုင်ငံတွေကစွပ်စွဲနေတာကိုတော့ရုရှားကပယ်ချလိုက်ပါတယ်။ရုရှားဆိုရကယူကရိန်းနဲ့ခရိုင်းမီးယားဒေသကိုတိုက်ခိုက်သိမ်းယူပြီးတဲ့နောက်ယူကရိန်းနိုင်ငံအရှိတ်ချမ်းမှာရုရှားလှုပ်လာတဲ့ခွဲထွက်သမားတွေနဲ့ယူကရိန်းတပ်ဖွဲ့ဝင်တွေကြားတစ်နှစ်ကျော်ကလေးကတိုက်ပွဲဖြစ်လာပြီးတဲ့နောက်ဒါဟာအမေရိကန်နိုင်ငံသားရေးဝန်ကြီးရဲ့ပထမဆုံးရုရှားနိုင်ငံခီးစဉ်ဖြစ်ပါတယ်။နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာရုရှားသမ္မတပူတင်နိုင်ငံသားရေးဝန်ကြီးဆာဂီလက်ဘရော့ဖ်တို့နဲ့နိုင်ငံသားကိစ္စရပ်တွေအပြင်အီရန်၊ဆီးရီးယားနဲ့ယူကရိန်းတို့လိုဒေသတွင်းကိစ္စရပ်တွေကိုလည်းဆွေးနွေးသွားမှာဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်ခင်ဗျာ
။ကုလသမဂ္ဂလုံခြုံရေးကောင်စီမှာအမေရိကန်ပြည်အောင်စုရဲ့လူခွင့်ရေးဆိုင်ရာပြန်လည်သုံးသပ်မှုလုပ်နေတာမှာတည်ရန်ချမှတ်တာရဲတွေရဲ့အင်အားအလွန်ကျွံသုံးဆွဲတာနဲ့နိုင်ငံတော်လုံခြုံရေးဆိုင်ရာနှိုးဆော်မှုတွေနဲ့ပတ်သက်လို့အမေရိကန်တာဝန်ရှိသူတွေဒီကနေ့တင်းနှင်းလာနေမှာဂျနီဗာမှာဖြေရှင်းရမှာဖြစ်ပါတယ်။တလောကဖြစ်ပွားခဲ့တဲ့ရဲကြောင့်လက်နက်မဲ့လူမဲအမျိုးသားတွေတေဆုံးရမှုတွေနဲ့ပတ်သက်ပြီးတော့အမေရိကန်တရားရေးဌာနအရာရှိ James Cardogan ကပြည်သူ့အခွင့်အရေးကောင်းကောင်းထိန်းသိမ်းနိုင်မှုတွေအမေရိကန်ပြည်အောင်စုအခုထက်ပိုပြီးလှုပ်ဆောင်ရမယ်လို့ပြောပါတယ်။အမေရိကန်ပြည်အောင်စုမှာတည်တံပေးတာနဲ့ပတ်သက်လို့အများကစိတ်ဝင်စားနေပြီးတော့ဒီလိုတည်တံအပြစ်ပေးတာတွေကိုပယ်ဖျက်ဖို့နိုင်ငံတွေကတောင်းဆိုနေကြသလိုအနည်းဆုံးတော့ငြင်းရီချွတ်တဲ့သူတွေကိုတည်တံပေးတာမလုပ်ဖို့အမေရိကန်ပြည်အောင်စုအဲလှုပ်ဆောင်တင်ကြောင်တိုက်တွန်းကြပါတယ်။ရွှေပြောင်းလူသမားတွေနဲ့ပတ်သက်လို့မိခွန်းနေမိတဲ့အခါမှာတော့ဒီလှုပ်သားတွေရဲ့ရပိုင်ခွင့်တွေကိုပေးဖို့လှုပ်တဲ့နေရာမှာခလေးလှုပ်အားအသုံးမချဖို့အပါအဝင်ရွှေပြောင်းလူသားတွေရဲ့ရပိုင်ခွင့်တွေကိုကာကွယ်ဖို့အတက်နိုင်ဆုံးနီလန်မျိုးစုံနဲ့လှုပ်ဆောင်ပါမယ်လို့ကတိပြုခဲ့ပါတယ်ရှင
်။ View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9:00ကနေ10:00အစီအစဉ်ကိုတော့ဖလိုက်တိုမီတာ24 kHz 12395ဖလိုက်တိုမီတာ25 kHz 11965ဖလိုက်တိုမီတာ32 kHz 93239ဖလိုက်တိုမီတာ58 kHz 5885စနီတန်နူးနေမှာလိုက်လံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့တင်းလာနေညာပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်အင်ဒိုနီးရှားနဲ့မလေးရှားကမ်းလွန်ရေပြင်မှာ40နဲ့လိုက်ပါလာတဲ့ရိုဟင်ဂျာ1400ကျော်ကိုတင်းလာနေမှာကယ်တင်ရမိတယ်လို့တာဝန်ရှိသူတွေကပြောပါတယ်။မနေ့တနင်္ဂနွေနေ့ကတော့လူပေါင်း600လောက်ဟာတစ်သားလေကြီး20နဲ့အင်ဒိုနီးရှားနိုင်ငံအာချေးပြည်နယ်ကမ်းရိုးတန်းကိုရောက်လာခဲ့တာပါ။အမျိုးသမီးနဲ့ကလေးငယ်တွေပါဝင်တဲ့အဲ့ဒီရွှေပြောင်းရောက်လာသူတွေဟာသူတို့ကိုမလေးရှားကမ်းရိုးတန်းမှာရောက်နေတယ်လို့လိန်ပြောတာခံရပြီးအင်ဒိုနီးရှားကမ်းခြေကိုရေကူးသွားဖို့ပြောဆိုတာခံခဲ့ရတယ်လို့အင်ဒိုနီးရှားအရာရှိတူကပြောပါတယ်။သတင်းထုတ်ပြန်ရေးဌာနရဲ့အဆိုအရသူတို့ဟာမြန်မာနိုင်ငံကမွတ်စလင်တွေဖြစ်တယ်လို့အာချေးဒေသရှာဖွေရေးနဲ့ကယ်ဆယ်ရေးအေဂျင်စီပြောခွင့်ရကပြောပါတယ်။အပြည်ပြည်ဆိုင်ရာရွှေပြောင်းနေထိုင်သူများဆိုင်ရာကူညီပေးအဖွဲ့ IOM ကတော့ဒီအထက်မှာဘင်္ဂလားဒေ့ရှ်ရှီလဲပါတယ်လို့ဆိုပါတယ်။သူတို့ဟာသတင်းမှတ်များစွာလေပေါ်မှာနေခဲ့ရတယ်လို့ဒုက္ခသည်တူကပြောပါတယ်။ဒီနေ့ပထမ3လအတွင်းကုလိုလေနဲ့ထွက်ပြေးကြတဲ့ရိုဟင်ဂျာမွတ်စလင်တွေနဲ့ဘင်္ဂလားဒေ့ရှ်ခံမှန်းကြီး1500လောက်ရှိပြီးဒါဟာပြီးခဲ့တဲ့2014ခုနှစ်ကထက်အရေးတွက်နှစ်ဆပိုများလာတာဖြစ်တယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအကူအညီပေးအဖွဲ့ UNHCR ကပြောပါတယ်ခင်ဗျာ
။မြောက်ကိုရီးယားကရင်းငုတ်သင်္ဘောပေါ်ကနေပြီးတော့ပဲ့တင်းတဲ့ဒုံးကြီးဆန်းသက်ပစ်ခတ်တဲ့အပေါ်မှာစိုးရိမ်ကြောင်းတောင်ကိုရီးယားကထုတ်ဖော်ပြောဆိုသွားပါတယ်။ဒီကိစ္စဟာတကယ်အလေးထားရမယ်အမတန်စိတ်ပူစရာကိစ္စရပ်ဖြစ်တယ်ဆိုပြီးတော့ဒီလက်နက်စမ်းသပ်မှုတွေကိုဆက်မလုပ်ဖို့အတွက်မြောက်ကိုရီးယားကိုတောင်ကိုရီးယားကတိုက်တွန်းလိုက်ပါတယ်။မြောက်ကိုရီးယားကတော့သူတို့ဒီပယ်ရင်းတဲ့ဒုံးကျည်ကိုအအောင်မြင်မြင်စမ်းသပ်ပစ်ခတ်ခဲ့တယ်လို့စနေနေ့ကကြေညာခဲ့ပေမဲ့လေဘယ်နေ့ဘယ်အချိန်ဘယ်နေရာကနေပစ်ခတ်တယ်ဘလောက်အကွာအဝေးထိရောက်နိုင်တဲ့ဒုံးကျည်ကိုပစ်ခတ်တယ်ဆိုတာဘာမှပြောမသွားပါဘူး။ဒီလိုမျိုးရင်းငုတ်သင်္ဘောမှာတက်ဆင်တဲ့ဒုံးကျည်စမ်းသပ်မှုအစီအစဉ်မှာမြောက်ကိုရီးယားကဘလောက်အဆင့်အထိအောင်မြင်မှုရနိုင်ပြီလဲဆိုတာကိုသုံးသပ်သူတွေကအမျိုးမျိုးပြောနေကြပြီးတော့မြောက်ကိုရီးယားရဲ့ရင်းငုတ်သင်္ဘောတွေဟာခင့်မမီတော့ဘူးလို့လည်းသူတို့ကအဆိုပါတယ် ဒီနည်းပညာအောင်မြင်အောင်လှုပ်ဆောင်ဖို့၄-၅နှစ်လောက်လိုမယ်လို့ယူဆရကြောင်းတောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရသူခင်မင်ဆွတ်ကသတင်းတောက်တွေကိုစနေနေ့ကပဲပြောသွားတာပါ။ဒါမဲ့မြောက်ကိုရီးယားအနေနဲ့ပယ်ရင်တက်ဒုံးကျည်ပြစ်လို့ရတဲ့ရင်းငုတ်သင်္ဘောတစ်စင်းထရီတင်ဖို့နှစ်နှစ်သုံးနှစ်လောက်ပဲလိုတယ်လို့အမည်မဖော်လိုတဲ့တောင်ကိုရီးယားကာကွယ်ရေးအရာရှိတဦးကလည်းပြောပါရဲ့ရှင်။
စင်ကာပူနိုင်ငံမှာဆယ်ကျော်သက်အရွယ်ဘလော့ဂါတဦးနဲ့တီးခြားလွတ်လပ်တဲ့သတင်းအင်တာနက်ဆောင်ရွက်နောက်တစ်ခုကိုဆိုရကဖမ်းဆီးအရေးယူလိုက်တဲ့အတွက်စင်ကာပူနိုင်ငံရဲ့လွတ်လပ်စွာပြောဆိုခွင့်အကန့်အသတ်နဲ့လာမယ့်ရွေးကောက်ပွဲပေါ်မှာအာရုံစိုက်လာနေကြပါတယ်။စင်ကာပူနိုင်ငံကိုစတင်တည်ထောင်ခဲ့တဲ့ခေါင်းဆောင်ကြီးလီကွမ်ယူကွယ်လမီ9ရက်အကြာမှာအသက်16နှစ်အရွယ်အေးမိုစီကလီကွမ်ယူတည်ဆုံးတာနဲ့ပတ်သက်ပြီးတော့ဝမ်းသာအားရငေါတော့တော့ပြောဆိုထားတာကို YouTube အင်တာနက်ဆောင်ရွက်နောက်ကနေဖော်ပြခဲ့ပါတယ်။ဒါပြင်သူကအဲ့ဒီဗီဒီယိုကို The Real Singapore ဆိုတဲ့ internet စာမျက်နှာမှာလည်းဖော်ပြခဲ့ပါတယ်။အဲ့ဒီ video ကို Singapore မှာလူပေါင်းတသန်းကျော်လောက်ကြည့်ခဲ့ပြီးတော့ Rigo အနာပိုင်းတွေကဖန်စီပြီးညဉ့်ညမ်းတဲ့ရုပ်ပုံတွေထုတ်လွှင့်မှုလူတူတူရောက်ရဲ့ဘာသာရေးရဖြစ်စေလူမျိုးရေးရဖြစ်စေနာကျင်ထိခိုက်အောင်ရည်ရွယ်ချက်ရှိရှိလုပ်ခဲ့တဲ့အမှုတွေနဲ့တရားစွဲဆိုထားပါတယ်ခင
်ဗျ။ပြင်သစ်သမားဖရန်ဆွာအိုလန်ဟာတနင်္ဂနွေနေ့နောက်ပိုင်းကကျူဘာနိုင်ငံကိုရောက်ရှိခဲ့ပြီးတော့ဒါဟာပြင်သစ်နိုင်ငံခေါင်းဆောင်တူကွန်မြူနစ်ကျူဘာကိုပထမဆုံးအကြိမ်လာရောက်တာဖြစ်ပါတယ်။ကျူဘာသမ္မတရာဟူကက်စထရိုနဲ့အမေရိကန်သမ္မတဘရက်အိုဘားမာတို့ပြီးခဲ့တဲ့ဒီဇင်ဘာမှာနှစ်နိုင်ငံကြားဆစ်အခေကာလခါးသီးမှုတွေနဲ့ဆယ်စုနှစ်ငါးစုကျော်ဆက်ဆံရေးပြတ်တောက်နေခဲ့တာကိုအဆုံးသတ်ကြောင်းကြေညာခဲ့ခြင်းအားစပြီးတော့အခုပြင်သစ်သမ္မတရဲ့ကျူဘာခီးစဉ်ကအနောက်နိုင်ငံခေါင်းဆောင်တူပထမဆုံးအကြိမ်လာရောက်တဲ့ခီးစဉ်ဖြစ်ပါတယ်ရှင်။
Direct from Washington, the voice of America, VOA.
နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့မအေးတနာကျော်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။သောတာရှင်တွေကိုအခုအယူဆုံးတင်ဆက်ပေးမယ့်သတင်းကတော့အင်ဒိုနီးရှားနဲ့မလေးရှားကန်ယိုတန်းကိုတနင်္ဂနွေနေ့ကနေစလို့လှေစီးပြေဒုက္ခသည်တွေရေချောင်းကနေရောက်ရှိလာရာပင်လယ်ထဲကကယ်တင်မိတာရောစုစုပေါင်းအရေအတွက်က2000ကျော်သွားပါပြီ။ဒီရိုဟင်ဂျာဒုက္ခသည်တွေကိုထိုင်းနိုင်ငံကိုတရားမဝင်ခိုးသွင်းနေတဲ့ဒုစရိုက်ခိုင်းတွေကိုထိုင်းနိုင်ငံဘက်ကနှိမ်နင်းနေတဲ့နောက်အခုလိုမျိုးဒီရိုဟင်ဂျာဒုက္ခသည်တွေအစုလိုက်အပြုံလိုက်အင်ဒိုနီးရှားဘက်ကိုရောက်လာတာပါ။ VOA သတင်းတောက်စတိဖာမန်သတင်းပေးပို့ထားတာကိုမအေးတနာကျော်ကတင်ပြပေးမှာပါရှင်။
အင်ဒိုနီးရှားနဲ့မလေးရှားကမ်းလွန်ရေပြင်မှာလှေလေးစင်းနဲ့လိုက်ပါလာတဲ့ရိုဟင်ဂျာ 1400 ကျော်ကိုတနင်္လာနေ့မှာကယ်တင်ရမိတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ပထမနေ့ကတော့လူပေါင်း600လောက်ဟာတစ်သားလေကြီး20နဲ့အင်ဒိုနီးရှားနိုင်ငံအာချေးပြည်နယ်ကမ်းရိုးတန်းကိုရောက်လာတာပါ။အမျိုးသမီးနဲ့ကလေးတွေပါဝင်တဲ့အဲ့ဒီရွှေပြောင်းရောက်လာသူတွေဟာသူတို့မလေးရှားကမ်းရိုးတန်းကိုရောက်နေတယ်လို့လိမ်ပြောခံရပြီးတော့ကမ်းခြေကိုရောက်သွားဖို့သူတို့ကိုပြောခဲ့တယ်လို့အင်ဒိုနီးရှားအရာရှိတယောက်ကပြန်ပြောပြပါတယ်။အဲ့ဒီသူတွေထဲမှာတချို့ကဖျားနာနေပြီးတော့တချို့ကတော့အစာပြက်ပြီးတော့အင်အားချိနဲ့နေလို့သူတို့ကိုဆေးကုပေးနေရပါတယ်။သူတို့အုပ်စုဟာပင်လယ်ထဲမှာနှစ်လကြာခဲ့တယ်လို့အာချေးပြည်နယ်မြောက်ပိုင်းကဗလီတစ်ခုကိုရောက်နေတဲ့လှေစီးပြေဒုက္ခသည်မိုဟာမက်ဂျူနက်ကပြောပါတယ်
။ဒါဆိုတော့ဒီကနေ့
ဒီတော့ဒီမှာလူပေါင်း900ကျော်လိုက်ပါလာတယ်လို့ပြောပြီးတော့သူတို့ဘဲကိုသွားပြီးတော့ဘာလို့ကြလဲဆိုတဲ့သတင်းတောက်တွေရဲ့မိကွန်းကိုတော့မလေးရှားမှာပတ်စံသွားရှာမလို့လို့သူကအဖြေပေးသွားပါတယ်။မလေးရှားကတော့သူတို့ရဲ့လွန်ကဝီအပန်းဖြေကျွန်းမှာဒုက္ခတွေတထောင်ကျော်ကိုကင်တွယ်နေရတယ်လို့ရဲတပ်ဖွဲ့ကဆိုပါတယ်။ဒီရွှေပြောင်းလာသူတွေကိုအကူအညီပေးဖို့အတွက် IOM နိုင်ငံတကာရွှေပြောင်းအခြေချနေထိုင်မှုအဖွဲ့ကဝန်ထမ်းတွေအင်ဒိုနီးရှားကိုဒီကနေ့ရောက်ရှိမယ်လို့ IOM ရဲ့ပြောခွင့်ရသူဂျိုးလာရီက VOA ကိုပြောသွားပါတယ်။
People are brought in, registered, given accommodation, food, water, medical attention if they need it.
ဘယ်လိုခေါ်လာပြီးတော့စီးရင်သွင်းနေနေထိုင်စရာစားသောက်စရာဆေးဝါးတွေကိုအာဏာပိုင်နေနဲ့ပေါင်းပြီးတော့ကျွန်တော်တို့စီစဉ်ပေးပါတယ်။ကျွန်တော်တို့အပိုင်းကလုပေးနိုင်တာကိုအစိုးရကမေးပါတယ
်။ဆေးဝါးချိုရီအောက်မှာရှိနေတဲ့ထိုင်းနိုင်ငံမှာလူသေးလောင်းတွေအများကြီးစုပုံမြှုပ်ထားတာတွေကိုနိုင်ငံတောင်ပိုင်းမှာရှာတွေ့ခဲ့ရပြီးတဲ့နောက်အစိုးရကရိုဟင်ဂျာလူမှောက်ခိုးကူးမှုကိုဒီလကစပြီးတော့တိုက်ဖျက်နေတာပါ။အနည်းဆုံးယာယီကာလမှာလှုပ်ဆောင်နေအောင်မဲ့ဒီနှိမ့်နေမှုကြောင့်လူမောင်ခိုသမားတွေရိုဟင်ဂျာတွေနဲ့ကန့်ကွက်လာလို့မရဘူးလို့ IOM ရဲ့ပြောခွင့်ရသူမစ္စတာလာရီကပဲပြောပါတယ်
။ With all the attention on the camp situation in Thailand over the last couple of days and weeks
ကလောကပဲတည်လာရတဲ့ဒီစခန်းတွေရဲ့အခြေအနေကိုအားလုံးအာရုံစိုက်နေကြတယ်ဆိုတော့ထိုင်းမှာလောလောဆယ်တော့လူတွေခိုးဝင်လို့ရမှာမဟုတ်ပါဘူး။
တရားမဝင်အဲ့လိုပြောင်းရွှေ့လာသူတွေကိုထိမ့်သိမ်းထားတဲ့စခန်းတွေကိုတောထူတဲ့နေရာတွေမှာဆက်ပြီးတော့ရှာဖွေနေသေးပဲလို့ထိုင်းစစ်တပ်အကြီးအကဲကသတင်းထောက်တွေကိုတနင်္လာနေ့မှာပဲပြောသွားပါတယ်။ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံမှာနေထိုင်ကြတဲ့ရိုဟင်ဂျာတွေဟာကမ္ဘာမှာနှိပ်ခွတ်မှုအကြုံရဆုံးသူတွေဖြစ်တယ်လို့ကုလသမဂ္ဂကယူဆထားတာပါ။ဗုဒ္ဓဘာသာကြီးစိုးတဲ့မြန်မာနိုင်ငံမှာတော့ရိုဟင်ဂျာတွေဟာနှစ်ပေါင်းများစွာရှိနေခဲ့ပေမဲ့သူတို့ကိုဘင်္ဂလားဒေ့ရှ်ကတရားမဝင်လာရောက်နေသူတွေလို့လူများကသတ်မှတ်ထားပါတယ်။ သူတို့ဟာအခုနှစ်ပိုင်းနေအတွင်းမှာဘာသာရေးပြိပက္ခတွေကြောင့်အများအပြားကလှည့်စီးပြီးတော့တခြားနိုင်ငံတွေကိုထွက်ပြေးကြတာဖြစ်ပါတယ်။မွတ်စလင်အများစုရှိတဲ့အင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတွေကိုရောက်ဖို့အတွက်ရခိုင်ပြည်နယ်ဘက်ကထွက်ပြေးလာကြသူတွေအတွက်ထိုင်းဟာကြားစခန်းဖြစ်ပါတယ်။ဒါမဲ့ထိုင်းကလူမှောက်ကိုသမားတွေကရိုဟင်ညာတွေကိုအနိုင်ကျင့်ပြီးတော့သူတို့လွတ်မြောက်ခြင်းရင်ပတ်စံတွေထပ်ပေးဖို့တောင်းတယ်လို့တချို့ကတော့မလေးရှားမှာအကျွေးနဲ့ရောင်းစားတာပါအခုလိုမျိုးထိုင်းကနှိမ်နင်းနေလို့ထောင်ချီတဲ့လေစီဖြည့်ရိုဟင်ညာတွေပင်လယ်ထဲမှာခဏခဏလှည့်ရင်းနဲ့ရှိနေသေးပဲဖြစ်မယ်လို့ရိုဟင်ညာအရေးကြိုးပမ်းတဲ့ The Arrogant Project အဖွဲ့က Chris Lawa ကအခုလိုပြောပါတယ်
I'm interested to see how many will start landing I think there should be at least 7000 in my opinion
ဘယ်နှယောက်ထားရောက်လာမလဲဆိုတာစိတ်ဝင်စားစရာပါအနည်းဆုံးနောက်ထပ်9000လောက်ရောက်အောင်မယ်လို့ကျမထင်တယ်လေ။ဒါပေမဲ့အားလုံးရောက်မလာပဲတချို့တွေလည်းပြန်လဲသွားနိုင်တယ်။ကျမစောင့်ကြည့်နေပါရယ်
။ခမန်းကြီးရိုဟင်ဂျာနဲ့ဘင်္ဂလားဒေ့ရှ်ဒုက္ခသည်2000ကျွဲလောက်ဟာဒီနှစ်ပထမ3လပတ်မှာကိုလှည့်စီးပြေးခဲ့ကြပြီးတော့2014အဲ့အချိန်မှာတော့ဒီရေအတွက်ထက်2ဆလောက်ထွက်ပြေးခဲ့ကြတယ်လို့ UNHCR ကုလသမဂ္ဂဒုက္ခသည်များအဖွဲ့ကပြောပါရယ်ရှင့်။
မရေးတနာကြောတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်တဆက်သေးပါပဲဒီလိုမျိုးမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကနေလှည့်စီးပြီးတော့ရွှေ့ပြောင်းလာကြတဲ့တထောင်ကျော်တို့ကိုဒီကနေ့မှလည်းအင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတို့ကကယ်တင်လိုက်ရပါတယ်နိုင်ငံမဲ့ရိုဟင်ဂျာတို့အင်ဒိုနီးရှားနဲ့မလေးရှားကမ်းလွန်ပင်လယ်ပြင်မှာရှိနေအောင်ပဲလို့ယူဆရပြီးတော့အင်ဒိုနီးရှားအစိုးရဘက်ကဆက်ပြီးတော့ရှာဖွေနေပါတယ်မြန်မာနိုင်ငံဘက်ကနေထွက်ပြေးလာတဲ့သူတွေပါတယ်လို့နိုင်ငံတကာသတင်းတွေကပြောဆိုနေပေမဲ့လို့အင်ဒိုနီးရှားနိုင်ငံဆိုင်ရာမြန်မာတန်ယုံဘက်ကတော့အင်ဒိုနီးရှားအစိုးရဘက်ကနေတရားဝင်အကြောင်းကြားမလာသေးတဲ့အတွက်မြန်မာနိုင်ငံသားတွေဟုတ်မဟုတ်ဆိုတာကိုအတိမပြုနိုင်သေးဘူးလို့ပြောပါတယ်မတ်တင်ကြီးထိုက်ကဆက်သွယ်မေးမြန်းထားပါတယ်ရှင
်ဟုတ်ကဲ့ပါရှင်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကလှည့်စီးထွက်ပြေးလာကြတဲ့ရိုဟင်ဂျာမွတ်စလင်900ကျော်တို့မနေ့တနင်္ဂနွေနေ့တော့ကအင်ဒိုနီးရှားနိုင်ငံမြောက်ပိုင်းအခြေပြည်နယ်စီကိုကန့်ကတ်လာခဲ့ပြီးနောက်တနေ့ဒီကနေ့မှလည်းရိုဟင်ဂျာမွတ်စလင်400ကျော်တို့ကိုအင်ဒိုနီးရှားကထပ်မံကယ်တင်လိုက်ရပါတယ်။တချိန်တည်းမှာပဲမလေးရှားနိုင်ငံလန်ကာဝီကျွန်းမှာလည်းလှည့်စီးပြီးရိုဟင်ဂျာမွတ်စလင်1000ကျော်ဆက်ရောက်လာတယ်လို့မလေးရှားရဲတို့ကပြောပါတယ်။မလေးရှားနိုင်ငံစီကိုဥတီထွက်ပြေးကြတဲ့ရိုဟင်ဂျာမွတ်စလင်1000နီးပါးတို့ကအင်ဒိုနီးရှားနိုင်ငံအခြေပြည်နယ်တွေကိုရောက်သွားတာလည်းဖြစ်ပါတယ်။အင်ဒိုနီးရှားကိုရောက်ရှိလာသူတွေကိုတော့အာချေခရိုင်ဆနုဒွန်းမြို့ကဗလီတစ်ခုမှာခိတ္တခိုလုံစရာပေးထားပြီးလမ်းနယ်ချီပင်လယ်ကိုဖြတ်လာရသူတွေအတွက်ကျန်းမာရေးစောင့်ရှောက်မှုကိုလည်းအင်ဒိုနီးရှားအစိုးရကပေးထားပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကရိုဟင်ဂျာမွတ်စလင်တွေဖြစ်တယ်လို့သတင်းတွေမှာဖော်ပြနေကြတာနဲ့ပတ်သက်ပြီးအင်ဒိုနီးရှားဆိုင်ရာမြန်မာတန်ယုံခတန်မှုဦးကျော်စိုးသိန်းကတော့အခုအင်ဒိုနီးရှားကိုရောက်ရှိလာသူတွေနဲ့ပတ်သက်ပြီးအင်ဒိုနီးရှားအစိုးရဘက်ကရောအပြည်ပြည်ဆိုင်ရာရွှေ့ပြောင်းအလုပ်သမားရေးရာအဖွဲ့ IWN ဘက်ကရောအကြောင်းကြားလာတာမရှိသေးတဲ့အကြောင်းပြောပါတယ်
။ဆိုင်ရောင်းနေလောလောဆယ်အခုတိတော့ဘာမှမသိရသေးဘူးခင်ဗျ။ဟို Navy ကအကြောင်းကြားတာတို့ဟိုဟိုလောက်ကအကြောင်းကြားတာတို့အဲ့ဒါတွေဘာမှလည်းမရှိသေးဘူးခင်ဗျ။မြန်မာလို့သိကြတဲ့ဘာညာမိတယ်ဘာညာဆိုရင်ကျွန်တော်တို့စီဟိုအဲ့ဟိုဟိုအင်ဒိုနီးရှားရေတပ်ကဖြစ်ဖြစ်အဲ့ဟိုအင်ဒိုနီးရှားဟိုလောကဖြစ်ဖြစ်အင်ဒိုနီးရှားရေရဖြစ်ဖြစ်တဖို့ဖွဲ့ရတော့ကျွန်တော်တို့စီဟိုအကြောင်းကြားပါတယ်။ IWN ကဘာမှဘယ်မှအကြောင်းမကြားသေးဘူးခင်ဗျ
။အင်ဒိုနီးရှားဆိုရဘက်ကတရားဝင်အကြောင်းကြားလာတဲ့အချိန်မှာမြန်မာနိုင်ငံကဟုတ်မဟုတ်ဆိုတာကိုတန်ယုံဘက်ကစစ်ဆေးမယ်လို့လည်းတန်မှုဥကျော်စိုးသိန်းကပြောပါတယ
်။ပုံမှန်ကတော့ကျွန်တော်တို့သွားပြီးတော့အဲ verification form ပေါ့နော်အဲ့ဒါတွေသွားပြီးတော့ဖြည့်တယ်သူတို့ interview တွေအဲ့ဒါတွေတော့ရှိပါတယ်။အခုကကျွန်တော်တို့ဘာမှဟိုသတင်းမရသေးဘူးလေ။မြန်မာနိုင်ငံသားလို့ယူဆတဲ့ဘာညာဆိုပြီးအကြောင်းကြားရင်တော့ကျွန်တော်တို့ကအဲသွားပြီးတော့အဲသူတို့ form တွေဖြည့်ခိုင်းတယ်ဟိုဖြည့်ပြီးတော့အဲ့ဒါတွေကိုကျွန်တော်တို့မြန်မာနိုင်ငံလူဝန်ကြီးကြီးကြီးပေါ့နော်နောက်ကောအဲ form လေးတွေပို့ပြီးတော့မြန်မာနိုင်ငံသားမှန်စစ်ဖို့ဘာညာအဲ့လိုဆက်လုပ်ပေးပါတယ်။
အခုမလေးရှားနိုင်ငံကိုဥတီထွက်ပြေးလာကြပြီးအင်ဒိုနီးရှားစီကိုရောက်လာကြတဲ့လှေစီးပြေးရိုဟင်ဂျာတို့ကတော့သူတို့ဟာပင်လယ်ပြင်ကိုနှစ်လကျော်ဖြတ်ခဲ့ရတယ်လို့ပြောပါရယ်။ဒါပေမဲ့လည်းမြန်မာအစိုးရဘက်ကရိုဟင်ဂျာကိုမြန်မာတိုင်းရင်းသားမျိုးနွယ်အဖြစ်အသိအမှတ်ပြုမထားတာကြောင့်နှစ်ပေါင်းများစွာကတည်းကနိုင်ငံတွင်းကနေလှေစီးထွက်ပြေးနေကြတဲ့ရိုဟင်ဂျာအရေးဟာအခုချိန်ထိဖြည့်ရှင်းနိုင်ခြင်းမရှိသေးပါဘူး။ရိုဟင်ဂျာအဖြစ်ပြောဆိုနေကြသူတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကနေမြန်မာနိုင်ငံဘက်ကိုကူးပြောင်းနေထိုင်ကြတဲ့ဘင်္ဂါလီတွေသာဖြစ်တယ်လို့မြန်မာအစိုးရဘက်ကပြောဆိုနေတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရဘက်ကလည်းရိုဟင်ဂျာတို့ဟာမြန်မာဘက်ကဖြစ်တယ်လို့ပြောဆိုပြီးနိုင်ငံတွင်းမှာရိုဟင်ဂျာတို့ကိုဒုက္ခသည်စခန်းဖွင့်လက်ခံပေးထားတာဖြစ်ပါတယ်။ဖိနှိပ်မှုအလို့အကန့်ရှားပါးမှုတွေကနေလွတ်မြောက်ရေးလှေစီးထွက်ပြေးကြတဲ့ရိုဟင်ဂျာအရေးအတွက်ဟာဒီနှစ်ပထမ3လအတွင်းခန့်မှန်းခြေ2000ကျွဲနီးပါးရှိနေပြီးဒီရေအတွက်ဟာပြီးခဲ့တဲ့2014ခုနှစ်ပထမ3လအတွင်းထွက်ပြေးကြတဲ့အရေးအတွက်ရဲ့နှစ်ဆဖြစ်လာတာလို့လဲကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးယုံ UNHCR ကပြောဆိုထားပါတယ်။ ရခိုင်ပြည်နယ်တွင်းကရိုဟင်ဂျာတွေကိုအကူအညီတွေပေးဖို့နဲ့နိုင်ငံသားအဖြစ်အသိအမှတ်ပြုတဲ့နေရာမှာခွဲခြားဆက်ဆံတာတွေမလုပ်ဖို့ကိုလည်းဒီနေ့အစောပိုင်းတုန်းကကျင်းပခဲ့တဲ့ဒုတိယအကြိမ်အမေရိကန်မြန်မာလူခွင့်ရေးဆွေးနွေးပွဲမှာလည်းအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးတွန်မာလင်နော့စကီကမြန်မာအစိုးရကိုတိုက်တွန်းခဲ့သေးတာဖြစ်ပါတယ်ရှင်
မတ်တင်ဂီထိုင်းစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီလိုမျိုးအင်ဒိုနီးရှားနဲ့မလေးရှားဘက်မှာရိုဟင်ဂျာလှေစည်းပြေးဒုက္ခသည်တွေကိုကယ်တင်လိုက်ချိန်မှာပဲထိုင်းနိုင်ငံဘက်မှာလည်းလူကုန်ကူးခံရတဲ့သူတွေတောထဲမှာထပ်ပြီးတော့တွေ့ရှိကယ်တင်ရတဲ့သတင်းတစ်ဆက်တည်းတင်ပြချင်ပါတယ်ထိုင်းနိုင်ငံဘက်မှာလူကုန်ကူးဂိုင်းတွေကိုအထိုင်းဆိုးရဘက်ကဖမ်းဆီးစစ်ဆေးမှုတွေတင်းတင်းကြပ်ကြပ်လှုပ်ဆောင်နေချိန်မှာပဲထိုင်းနိုင်ငံတောင်ပိုင်းချုံဖုန်ခရိုင်ချုံဖုန်တောထဲမှာလူကုန်ကူးတဲ့သူတွေကစွန့်ပစ်ထားခဲ့တဲ့မြန်မာနိုင်ငံသား80ကိုထိုင်းစစ်တပ်ကရှာဖွေတွေ့ရှိခဲ့ပါတယ်ဒီထဲမှာအမျိုးသမီးတချို့ပါအာဓမ္မပြုကျင့်မှုတွေကိုခံခဲ့ရတယ်လို့သိရပါတယ်ထိုင်းခြေဆိုင် VOA သတင်းတော့မအေးမာကအပြည့်အစုံသတင်းပေးပို့ထားပါတယ်ရှင်
ထိုင်းနိုင်ငံတောင်ပိုင်းဆုံခလာခရိုင်ထဲမှာလူကုန်ကူးခံရတဲ့ဘင်္ဂါလီနဲ့ရိုဟင်ဂျာလူမျိုးတွေလို့ယူဆရတဲ့အလောင်းတွေတွေ့ရှိခဲ့ပြီးတဲ့နောက်ထိုင်းဝန်ကြီးချုပ်က10ရက်အတွင်းလူကုန်ကူးသူတွေတွာလာရလမ်းကြောင်းတွေကိုရှင်းလင်းဖို့အမိန့်ပေးခဲ့တာပါဒီအတွက်ထိုင်းတောင်ပိုင်းချုံဖုံခရိုင်ထဲကတောဆက်ထဲမှာနယ်မြေရှင်းလင်းရေးနဲ့ထိုင်းစစ်တပ်ကမြန်မာနိုင်ငံသား80ခန့်ကိုရှာဖွေကယ်ဆယ်ခဲ့ပါတယ်ဒီထဲမှာအမျိုးသမီးတွေလည်းအဓမ္မပြုကျင့်ခံရပြီးအားလုံးကိုတောထဲမှာစွန့်ပစ်သွားခဲ့ကြောင်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကဆိုပါတယ
်။ရှင်းရင်းလေးကအလို့သမားနေချင်းနဲ့ခြေအောင်ဖမ်းမိတယ်။အဲဒီမှာကောင်မလေးလေးယောက်ကဓမ္မပြုခြင်းခံရတယ်။ကိုရဲနေမှာလေးကျင်နဲ့ခြေအောင်ဖမ်းမိတယ်။နှစ်သားမီးနှစ်ယောက်ကခဏလိုက်ပဲကောင်မလေးတယောက်နဲ့သူ့အမေကအရင်ချောတာတဲ့။အဲ့ဒါကိုအဲ့ဒီကိုလူကုန်ကူးတဲ့အခွဲတွေကဟိုသနအရှိလေးပါတယ်ဒိုလေးပါအဲ့ဒါအဲ့ဒီကောင်မလေးခေါ်သွားတာ
ဒီတောဆက်ထဲမှာလူ80လောက်ဟာအစာရေစာပြက်လက်ပြီးတော့စွန့်ပစ်ခံရတာပါထိုင်းတောင်ပိုင်းမှာရိုဟင်ဂျာဘင်္ဂါလီတွေရဲ့ရုပ်အလောင်းတွေတွေ့ရှိရကစလို့လူကုန်ကူးသူတွေကစက်တိုက်ဖမ်းဆီးမှုတွေအရေးယူမှုတွေလှုပ်လာပြီးတဲ့နောက်မှာတော့အခုလိုမျိုးလူပွဲစားတွေကသူတို့တယ်ဆောင်လာတဲ့လူတွေကိုအစုအဝေးနဲ့စွန့်ပစ်ထားခဲ့တာဖြစ်ပါတယ်ချုံဖွန်တောဆက်ဟာလူကုန်ကူးသူတွေတောလာနေကြလမ်းကြောင်းတစ်ခုဖြစ်ပြီးလူပွဲစားတွေကဒီလမ်းကိုအသုံးပြုပြီးလူကုန်ကူးနေတာဟာနှစ်နဲ့ချီရှိခဲ့ပြီးဖြစ်ကြောင်းဦးကျော်တောင်းကဆက်ပြောပြပါတယ်
။အဲဒီချုံဖော်တောထဲမှာပေါ့ဒီလမ်းကြောင်းကပုံသေးမီကာချာနဲ့သွားနေကြလမ်းကြောင်းမှာပဲရှားပါပြီ။ကျွန်တော်ဒီတည်းတည်းရှိနေရတာလည်းအများကြီးကြာပြီ။နောက်နေရာနောက်နေရာလမ်းကြောင်းတွေအများကြီးကြာတယ်ကျွန်တော်ဗမာအစိုးရကိုလည်းရှားပြီ။တဲ့ကြော်လေးရှားပြတဲ့လူမှုဒါအဖွဲ့တွေကိုဘာမှအရေးယူဆောင်ရခြင်းမရှိဘူး။ခုပြီးမှကမ္ဘာလိုင်းတဘောကြီးကြီးလာတဲ့အခါမှာဝင်းကျော်ခေရဲ့အတင်းရှားပေးရမယ်ဆိုပြီးတော့ပိတ်ကြေးရှားတယ်မှာတော့တွေ့တာ
။ထိုင်းနိုင်ငံတွင်းမှာလူကုန်ကူးမှုတိုက်ဖြတ်ရေးတွေကိုပြီးခဲ့တဲ့တပတ်ခန့်ကစလို့ပြင်းပြင်းထန်ထန်လှုပ်လာခဲ့ပြီးတဲ့နောက်ဆုံခလာခရိုင်ကရဲအနာပိုင်းတွေအပါအဝင်တာဝန်ရှိသူတွေကိုအရေးယူဆောင်ရွက်မှုတွေရှိခဲ့ပါတယ်။အခုလိုမျိုးအစုအဝေးနဲ့လူကုန်ကူးမှုတွေကထိုင်းနိုင်ငံတောင်ပိုင်းနဲ့ထိုင်းမြန်မာနယ်စပ်မဲဆောက်ဘန်ကောက်တဲ့လမ်းကြောင်းတွေမှာလည်းမကြာခဏဖမ်းဆီးမှုတွေရှိနေတာပါ။အခုထိုင်းတောင်ပိုင်းချုံဖုံခရိုင်ထဲမှာလူကုန်ကူးခံရတဲ့သူတွေနဲ့ပတ်သက်လို့တော့မြန်မာတန်ယုံကမကြာခင်ရက်ပိုင်းအတွင်းမှာတွားရောက်တွေ့ဆုံဖို့ရှိပါတယ်ရှင်။
ထိုင်းနိုင်ငံအခြေဆိုင် VOA သတင်းတော့မအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင် VOA ရဲ့တနင်္လာညမြန်မာဘာသာအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်မနေ့ပြန်အင်္ဂါညဒဲလေးလိုက်အစီအစဉ်မှာဘာတွေဆွေးနွေးဖို့ရှိသလဲဆိုတာကိုတောတာရှင်တွေကိုအသိပေးလိုပါတယ်ရှင
်တောတာရှင်များရှင်အရင်ဆိုရှယ်လစ်အစိုးရလက်ထက်မှာရောစစ်အစိုးရလက်ထက်မှာပါမြန်မာနိုင်ငံရဲ့အထက်တန်းပညာရေးစနစ်ကိုအမျိုးမျိုးဆန်းသက်ပြင်ဆင်ခဲ့တာတွေကြောင့်ကျောင်းသားတွေအတွက်ရောပညာရေးစနစ်ကိုပါထိခိုက်စေတယ်လို့ဝေဖန်မှုတွေရှိခဲ့ပါတယ်။ပညာရေးဥပဒေမူကြမ်းပြင်ဆင်ချက်ကိုဥပဒေအဖြစ်အတည်ဖြစ်လာဖို့စောင့်နေတဲ့အခုချိန်မှာတော့တက္ကသိုလ်ကောလိပ်တွေရဲ့တရားလွတ်လပ်ခွင့်ကိစ္စကိုပြောဆိုနေကြသလိုအထက်တန်းပညာရေးစနစ်ကိုဘလို့ပုံစံအကောင်အထည်ဖော်မလဲဆိုတာမိဘဆရာတွေအကြားစိုးရိမ်မကင်းဖြစ်မှုတွေရှိပါတယ်။အထက်တန်းပညာရေးစနစ်နဲ့ပတ်သက်လို့မိဘဆရာကျွမ်းကျင်သူပညာရှင်တွေရဲ့အမြင်ဘယ်လိုရှိပါသလဲအခုအင်္ဂါနေ့ညပိုင်းဓာတ်ရိုက်လေလံအစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သူတွေအနေနဲ့က ိုယ့်ရဲ့တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ရှင်။ဒါမှမဟုတ်စာနဲ့ဖြစ်စေအတန်ဖိုင်နဲ့ဖြစ်စေကိုယ့်ရဲ့အမြင်ကိုမေးခွန်းတွေကိုလည်းကြိုပေးပို့ထားလို့ရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822555ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သောတာရှင်တွေကိုကြိုဆိုပါတယ်ရှင်။မနေ့ပြန်အင်္ဂါညတဲ့လေလိုင်းအစည်းအဝေးမှာပါဝင်ဆွေးနွေးကြပါလို့သောတာရှင်တွေကိုဖိတ်ခေါ်ပါတယ်ရှင်။ကြံနေသေးတဲ့သတင်းလွှာတစ်ပုဒ်ကိုတင်ပြပေးခြင်းပါတယ်။စီးပွားရေးထုတ်ကုန်တွေအပါအဝင်ပြည်တွင်းဗန်တွေရဲ့အပေါင်ခံပစ္စည်းတွေကိုလက်ခံတူလောင်ပေးမဲ့ဝန်ဆောင်မှုအတွက်အိန္ဒိယလုပ်ငန်းကြီး SLCM နဲ့ CB Bank တို့ညှိနှိုင်းနေကြပါတယ်ဒီစီစဉ်ကြောင့်ချင်းငွေလိုအပ်ချက်အတော်များများရှိနေတဲ့မြမလေယာစိုက်ပျိုးကုန်ထုတ်လုပ်တဲ့သူတွေကုန်သည်တွေအတွက်ဘလို့အကျိုးသက်ရောက်မှုရှိနိုင်မလဲဆိုတာကိုတော့မတ်တင်ကြီးထိုက်ကစူးစီးတင်ပြပေးထားပါတယ်ရှင်
ဟုတ်ကဲ့ပါရှင်အိန္ဒိယကုန်ပစ္စည်းတူလောင်ရေးဝန်ဆောင်မှုလုပ်ငန်းကြီးဖြစ်တဲ့ Sohanla Commodity Management နဲ့ပြည်တွင်ပုဂ္ဂလိကဘဏ်ကြီးတစ်ခုဖြစ်တဲ့ CB Bank တို့ရဲ့အပေါင်းခံပစ္စည်းတူလောင်ပေးရဲ့အတွက်ညှိနှိုင်းနေတယ်လို့ CB Bank ဘက်ကပြောပါတယ် CB Bank ရဲ့အုပ်ချုပ်မှုဒါရိုက်တာဥဖေမြင့်ကအခုလိုပြောပါတယ
် You know ဟုတ်တယ်လူမှနဲ့ဆိုလုပ်နေတယ်ဒီကျွန်တော်တို့လည်းဆွေးနွေးတာဆွေးနွေးတဲ့အချိန်ပဲရှိတယ်တကယ်လို့လုပ်လို့ရှိရင် Commodity လာပြီးမှပေါ့ဥမာဆိုရင်ဒီလားမြေလေးငွေကြေးတူကအမကပစ္စည်းပြည်လမ်းမြေအဲ့ဒီပေးလို့ရှိရင်ထားဖို့နေရာလိုတယ်လေထားဖို့နေရာလိုတော့အဲ့ဒီထားဖို့နေရာကိုသူတို့ကစီစဉ်ပေးပ
ါ SLCM လုပ်ငန်းကြီးဘက်ကတော့သူတို့ရဲ့တူလောင်ယုံတွေထဲမှာထားမဲ့လေသမားတွေရဲ့အပေါင်းပစ္စည်းတွေကနေ CB Bank ဘက်က60ရာခိုင်နှုန်းငွေထုတ်ချေမယ်လို့ India Times သတင်းစာကြီးကရေးသားပေမဲ့ CB Bank ဘက်ကတော့အတိမပြုပါဘူးညှိနှိုင်းနေဆဲပါလို့ပြောပါတယ်လက်ရှိမှာလည်းလေသမားတွေကိုဘဏ်အနေနဲ့ငွေချေတဲ့အစီအစဉ်မရှိတဲ့အကြောင်းပြောပါတယ်လက်ရှိပြည်တွင်းဗန်တွေမှာကအပေါင်းပစ္စည်းတန်ဖိုးရဲ့30ရာခိုင်နှုန်းကိုပဲငွေထုတ်ချေးနေတာဖြစ်ပါတယ်။ SLCM တူလောင်ယုံလုပ်ငန်းနဲ့ယူမာဗန်ရဲ့အပေါင်းခံပစ္စည်းတွေပြီးခဲ့တဲ့နှစ်ကစလို့တူလောင်ပေးတဲ့ဝန်ဆောင်မှုကိုစခဲ့တာဖြစ်ပါတယ်။ Sohanla Commodity Management လုပ်ငန်းကတီးနှံတွေကိုပါတူလောင်ပေးနိုင်တယ်ဆိုတာကြောင့်ပြည်တွင်းဗန်တွေအနေနဲ့ငွေချေးငွေလိုအပ်ချက်တော်လေးရှိနေတဲ့မြန်မာလေယာစိုက်ပျိုးရေးလုပ်ငန်းတွေအတွေ့ငွေချေးပေးနိုင်မလားဆိုတဲ့အပေါ်မှာလည်းစိတ်ဝင်စားမှုတွေရှိနေတာပါ။ဒါပေမဲ့လည်းပြည်တွင်းဗန်အတော်များများကမိသားစုလုပ်ငန်းအနေအထားပဲရှိနေတာအပြင်စိုက်ပျိုးရေးလုပ်ငန်းထက်ခိုင်မာတဲ့ငွေချေးသူတွေကလည်းရှိနေတာကြောင့်စိုက်ပျိုးရေးကဏ္ဍဘက်ကငွေချေးမဲ့အလားအလာမရှိတဲ့အကြောင်းစံကုန်တဲ့အသင်းကဒေါက်တာဆိုးထွန်းကပြောပါတယ
်။ exporter ပေါ့။စံဘေးကျောင်းတဲ့လူတွေကြတော့လည်းပြဿနာပါတယ်ဆိုရင်ကျွန်တော်တို့ကဒီနိုင်ငံရောက်ရောင်းတဲ့နေရာမှာသူကဝယ်လူတွေအများစုကနိုင်ငံတကာမှာလက်တာ credit ပေါ့နော်။အဲစီစုကနေကျွန်တော်တို့ကဝယ်နေရှိတယ်အဲဘုံမာဒီမှာကျတော့ကျွန်တော်ကအဲဒီရောင်းမယ်ဆိုရင်ဝီကြားရတဲ့ကြောင့်ကျွန်တော်တို့ကစက်တစ်ခံသွားပါတော့ CD ဆိုပြီး in advance ဝီချေးကြီးမှကျွန်တော်တို့ကတင်ပေါ်တင်တဲ့ဟာကိုရောင်းရောင်းတဲ့ကြောင့်ဝယ်တဲ့လူတွေအနေနဲ့အဲဒီကြောင့်ကိုဈေးကိုပို့နေတာပေါ့အဲဒီမဟုတ်ဘဲနဲ့ဒီဒီနဲ့ကျွန်တော်ကဝယ်ရမယ်ဆိုရင်ဒီလိုပုံမှန်အဲဒီနဲ့ဆိုရင်330ပေးမယ်ဒေါ်လာ330ပေးမယ်ဒီဒီနဲ့ဆိုရင်ဒေါ်လာ330ပေးမယ်ပေါ့အဲ့လိုဖြစ်လာအဲဘာလဲဆိုရင်ဒါအတန်မှာ trade financing ပေါ်တယ်ဒီကုန်သွယ်မှုအမကန် facility ကိုတော့ trade financing facility ကိုကုန်သွယ်မှုလုပ်တဲ့နေရာမှာကျွန်တော်တို့ကဒီဘဏ်ကြီးအနေနဲ့ဒါသဘောမှုမရှိတဲ့အပိုင်းတို့စီကတော့ NC နဲ့ကျွန်တော်တို့ဝယ်ရိုင်းနေတဲ့ DSC ကိုပေါင်းပြီးတော့ပတ်စံပြန်ထုတ်လို့ရတယ်။အဲနိုင်ငံခြားတွေမှာကျွန်တော်တို့ကြည့်ထားရင်တော့ဒါပတ်စံရင်းနှီးတစ်ချက်ရှိတယ်။လုပ်ငန်း project ကိုပြနိုင်တယ်ဆိုရင်တော့10ဘူးတော့လုပ်လို့ရတယ်။ကျွန်တော်တို့စီကတော့ကျွန်တော်တို့ကဘာလဲဆိုရင်လူမျိုးလုံးခွင့်မရှိတဲ့အကြောင်းမလို့ကျွန်တော်တို့ကရှိတဲ့ရင်းနှီးရဲ့ဆိုင်တော့ကျွန်တော်ကပို့ပြီးတော့နေတဲ့အမောင်းတော့ပဲလုပ်နေတယ်။ဥပမာ3ချက်ရှိမှတစ်ချက်ဖူးတော့ကျွန်တော်လုပ်နေတဲ့အနေဒါကိုတွေ့ရတယ
်။အိန္ဒိယကုန်ပစ္စည်းတူလောင်ရေးလုပ်ငန်းကြီးဆွမ်လာ Commodity Management ဘက်ကပြီးခဲ့တဲ့နှစ်ကရိုးမာဘန်ရဲ့ချင်းငွေကျပ်တန်း680တန်ဖိုးရှိတဲ့စိုက်ပျိုးရေး
မတ်တင်ကြီးထိုက်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေပြီးတော့တနင်္လာညအစီအစဉ်တွေကိုည9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလမ်းမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်ဒုတိယပိုင်းအစီအစဉ်တွေမှာဆိုရင်တော့အပတ်စဉ်ထုတ်လွှင့်ပေးနေကြခန္ဓာတွေကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
အညာကျမ်းပါရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2015ခုနှစ်မေလ17ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်ည10နာရီအထိဇက်တိုက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ57 kHz 5885တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုဒုတိယပိုင်းမှာဇက်တိုက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာဆိုရင်တော့အပတ်စဉ်ထုတ်လွှင့်ပေးနေကြစီးပွားရေးခန္ဓာဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိသလိုသူယုံကြည်ရအစီအစဉ်မှာဆိုရင်တော့
အမေတယောက်ကိုခွဲခွာခဲ့တာအခုဆိုရင်28နှစ်ရှိပါပြီ။ဟိုကျွန်မအမေကအသက်ရှိထင်ရှားရှိနေပါသေးတယ်။ဆိုတော့ကျွန်မမှာပြောခွင့်ဆိုခွင့်ရနိုင်ပါသေးတယ
်။အမေများနေရဲ့အထူးအစီအစဉ်အဖြစ်နဲ့ယုံကြည်ရတစ်ခုကိုမကြခင်အပြည့်အစုံနားဆင်ရဖို့ရှိပါတယ်ရှင်။အခုယုံဆုံးတင်ဆက်ပေးမှာကတော့စီးပွားရေးခန္ဓာဖြစ်ပါတယ်။မြန်မာနိုင်ငံကို FDI လို့ခေါ်တဲ့နိုင်ငံသားကနေဓာတ်ရိုက်ရင်းနှီးမြှုပ်နှံမှုတွေလာရောက်နိုင်မှုအစိုးရကနေမူဝါဒတွေချမှတ်ထားပေမဲ့အခက်အခဲတွေရှိနေတဲ့အကြောင်းပါဝင်လူငယ်တွေအတွက်အလုပ်ကင်ဖန်တီးပေးဖို့အတွက်အစိုးရနဲ့စီးပွားရေးအတိုင်းဝိုင်းကပူးပေါင်းဆောင်ရွက်ကြဖို့လိုအပ်တယ်လို့မြန်မာနိုင်ငံကစီးပွားရေးလုပ်ငန်းရှင်တဦးဖြစ်တဲ့ Sachs Pan ကပြောဆိုလိုက်ပါတယ်။မေလ5ရက်နေ့ကအမေရိကန်နိုင်ငံ Washington DC မြို့တော်မှာကျင်းပတဲ့ CSIS နိုင်ငံတကာမဟာဗျူဟာလေ့လာရေးတက်သည့်ပညာရှင်များအဖွဲ့ကပြုလုပ်တဲ့ဆွေးနွေးပွဲမှာတော့ Sachs Pan ကိုဝိုင်းတော်သားကိုစောဝင်းလိုင်ကတွေ့ဆုံမေးမြန်းထားတာကိုဒီသတင်းဘက်ရဲ့စီးပွားရေးခန္ဓာမှာတင်ပြပေးလိုက်ပါတယ်ရှင်။
ခုလောလောဆယ်ဗမာပြည်ဖွင့်လိုက်တဲ့နောက်မှာအကုန်လုံးကညှဉ်းနှိမ့်ချက်တွေအများကြီးရှိကြတယ်ပေါ့နော်စီးပွားရေးနိုင်ငံခြားကနေလာပြီးတော့ယင်းနှိမ့်ညွန်ခြင်းတဲ့သူတွေလည်းအများကြီးလည်းရောက်လာကြပြီဒါပေမဲ့တချို့ပြောနေကြတာကရောက်တဲ့လောက်မရောက်သေးဘူးပေါ့ပြောနေကြတာတော့များတယ်အမေရိကန်ကုမ္ပဏီတွေဆိုရင်လည်းသွားတဲ့လောက်မသွားကြသေးဘူးဆိုတော့ဘလို့အဟန့်တားတွေများရှိနေလို့လဲ
ကျွန်တော်တို့ဟိုနိုင်ငံကတော့ဒီလိုပါ FDI နဲ့ပတ်သက်ဆိုတကယ်ပြောရင်နိုင်ငံတော်ကနေအင်မတန်ချိုးဆိုတယ်လိုလဲလိုချင်တယ်เนาะနောက်ပြီးတော့လက်ရှိတဲ့ဥပဒေတွေအားလည်းအခုလုံးဒီနိုင်ငံသားရင်းနှီးမြှုပ်နှံမှုပုံကူတွေဟိုသေချာချာကာကွယ်ပေးတယ်ဥပဒေရဒါပေမဲ့ပြဿနာရှိတာကတစ်က capacity ပေါ့เนาะဒီနိုင်ငံသားအနေလာတဲ့ community တွေအကြေးများများတစ်ခုလုပ်ချင်လို့ရှိရင်ဟိုသူတို့လုပ်ရတဲ့သူတို့ဟိုစပေါ့เนาะဟိုကြော်လွှားရတဲ့တစ်စစ်ကျော်လွှားတဲ့ဒီ application တွေရောနားလည်မှုတွေရောတော်တော်များနေတယ်။များတော့အချိန်ကအများကြီးလိုတယ်။ဥပမာ MIC တို့ဆိုလို့ရှိရင် MIC မြန်မာ Investment Commission နေနဲ့ immediate ကြိုးစားတာစီးပွားဆိုရင်အချိန်တနေုံပဲနော်။နောက်ပြီးတော့ကိစ္စတွေလည်းအများကြီးပဲ။ဒါ MIC လူမလောက်ဘူး။ဆိုတော့တော်တော်များဟိုစားတာဝန်နေပေါ့နော်။ဟိုဖြိတာဖြိတော့ဟိုအချင်းကအများကြီးပို့လို့ရ
အောင်အုတ်ချွေရန်တရားကြောင့်လားအဲ့ဒါက
ဒါကျွန်တော်ပြောရတော့မဟုတ်အုတ်ချွေရန်နဲ့ကအဓိကပါပဲဟို MIC ကိုလုံလောက်တဲ့ budget လုံလောက်တဲ့ဒီ capacity ပေါ့နော် human capacity expertise capacity ဟိုဖြည့်ဆွဲမပေးတော့ဟိုနည်းနည်းတော့နှောင့်နှေးမှာပေါ့နော်ဒါတစ်ပေါ့
အလုပ်တွေ backlog
ဖြစ်တယ်ပေါ့အလုပ်တွေ backlog တွေအများကြီးဖြစ်တယ်နောက်တော့ဥမာအခုလို MIC ရဲ့ဖွဲ့စည်းပုံဆိုလို့ရှိရင်အခုလုံးကအင်မတန်ကြိုးစားတာပဲဒါမှမဟုတ်အခုလုံးက part time တော့ဆိုတော့အဲ့ဒီကြောင့်တခါလေနှောက်နေသွားတော့မတတ်နိုင်ဘူးလေအဲ့ဒီလိုအချိန်မျိုးမှာကျရင် MIC ကဆောက်ရတာပေါ့နော်နှောက်နေသွားတယ်ဟိုဒီဘက်နှစ်ဘက်သုံးဘက်ကျော်သွားတယ်ဆိုတော့ဒါနည်းနည်းမှမထူးဆန်းဘူ
းနော
်အဲ့ဒီလိုမသိမသာနဲ့ဟိုတပတ်တပတ်နဲ့ပြင်ရမယ်ဟာနှစ်လသုံးလကြာသွားတာလည်းရှိတယ်
ဟုတ်ကဲ့
ဒါသူတို့မလုပ်ချင်တာမဟုတ်ဘူး အချင်းဘူးမလောက်ဘူးเนาะအဲ့ဒီဟာမျိုးတွေကတော့ကျွန်တော်တို့ဖြေရှင်းမှုကောင်းတဲ့အချက်ရတယ်ပါ
ဟုတ်ကဲ့ဆိုတော့အခုမြန်မာပြည်မှာနိုင်ငံရေးမတည်ငြိမ်မှုတွေဖြစ်တဲ့ဘာသာရေးကိစ္စတွေလည်းကြိုးစားကြိုးစားပြဿနာတွေဖြစ်တာတွေရှိတယ်အထူးသဖြင့်တော့အဓိကကတော့ဒီအမေရိကန်လိုနိုင်ငံမျိုးကအထူးသဖြင့်ပြောကြတာအမေရိကန်မှာလည်းဖြစ်နေရပဲဟိုတိတ်ဟိုရက်ကပဲဘောလ်တီမိုးမှာဖြစ်သွားတယ်ဆိုတော့လူငယ်တွေအလုတ်ကင်ဖန်တီးမပေးနိုင်လို့အခုလိုဖြစ်ရတာအလုတ်လက်မဲ့ရှိလို့လူမျိုးစုပမှုတွေဖြစ်တဲ့နိုင်ငံရေးရမတည်ငြိမ်မှုတွေဖြစ်တဲ့ဆိုပြီးပြောကြတယ်အန်ကဲလိုလူမျိုးစီးပွားရေးအောင်မြင်နေတဲ့လူပုဂ္ဂိုလ်တရားအနေနဲ့ဒီမြန်မာနိုင်ငံကလူငယ်တွေကိုဒါမှမဟုတ်လည်းမြန်မာနိုင်ငံမှာအလုတ်ကင်တွေဖန်တီးဖို့ဆိုလို့ရှိရင်ဘာတွေကအရေးကြီးတယ်လို့အင်္ဂလိပ်မြင်တယ်လဲ
အဲ့ဒီအောင်မြင်မှုကတော့အဖက်ဖက်ဆိုင်ရာအကုန်လုံးပူပေါင်းပြီးတော့ဟိုဆောင်ရမယ်ဆိုရဘက်ကနေဒီ job creation ပေါ့နော်အလုပ်ဖော်ပေးတဲ့ဟိုစားလိုအပ်ချက်တွေအကုန်လုံးပြည့်စုံစုံနော်အများဆုံးနည်းနဲ့ဖော်ပြဖို့လိုတယ်နော်ဒီဘက်ကလည်းအလုပ်သမားတွေရဲ့အရေးသွေးနော်လုတ်ကိုင်းနိုင်ငံနဲ့လုံနိုင်တဲ့အရေးသွေးတွေအများဆုံးမြင့်မားဖို့လိုအပ်တယ်မဟုတ်လို့ရှိရင်အလုပ်ရှိပေမဲ့လုပ်တဲ့လူမရှိတာเนาะ skill labor ပေါ့เนาะမလုံလောက်တာဒါလည်းပြတ်လာပဲဆိုတော့အဲ့ဒီဟာဟိုစူးစမ်းရမယ်ဆိုလို့ရှိရင်ဖက်ဖက်ဆိုင်ရာသူစူးစမ်းဖို့လိုတယ်ဟိုတယောက်တစ်ယောက်နဲ့တစ်ဖက်ထဲနဲ့လည်းဖြစ်မှာမဟုတ်ဘူးဒါမှလည်း investment climate ပေါ့เนาะဒီရင်းနှီးမြှုပ်နှံမှုရာသီဥတုတစ်ခုလုံးအကောင်းရမယ်ဟုတ်လားဟိုအစိုးရမှန်ကန်အမယ်ဟလားဒီမှန်ကန်ဆောင်ရွက်နိုင်ရမယ်เนาะဟိုအလုပ်သမားတွေကလည်းစူးစမ်းရမယ်အဲ့ဒီဆိုရင်တော့ဖြစ်တော့
အလုတ်ကင်ဖန်တီးဖို့ဆိုရတဲ့အခုပြဿနာအလုတ်ကင်ဖန်တီးတဲ့ဟာတွေရှိသလိုတစ်ဖက်မှာလည်းရှိနေတဲ့အလုပ်သမားတွေအလုပ်သမားတွေကတော့အကတိုးပေးဖို့တောင်းတဲ့ကိစ္စတွေရှိတယ်ဆန္ဒပြတာတွေရှိတယ်သူတို့ကျေးရဝင်ပြီးတော့ဖြန့်ပြေးပေးရတာအစိုးရကလည်းအလုပ်သမားဝန်ကြီးဌာနဝင်ကြားတွေကဝင်ဖြန့်ပြေးတာရှိတယ် CSO လူမှုဖွဲ့စည်းတွေကဝင်ပြီးတော့ဖြန့်ပြေးပေးတာရှိတယ်ပြည်လဲသွားကြတာတွေလည်းရှိတယ်မပြည်လဲလာတွေလည်းရှိတယ်ပေါ့နော်တချို့ဖန့်ခါတာတွေလည်းရှိတယ်ဆိုတော့အဲ့လိုပြဿနာတွေဖြစ်နေတာတွေကိုအန်ကယ်ဆိုရင်ဘယ်လိုဖြေရှင်းမလဲ
ကျွန်တော်အနေနဲ့တော့လေပြဿနာဆိုတာဘယ်နိုင်ငံဖြစ်ဖြစ်ဘယ်ဖွဲ့စည်းဖြစ်ရှိမှာပဲပြဿနာမရှိဘဲနဲ့အကုန်လုံးကအချောမှွန့်နေပြီးတော့တို့ကြီးနဲ့တိုင်းဖြစ်မယ်ဆိုတော့ဒါနတ်ပြည်မှာဖြစ်ရင်ဖြစ်မယ်ဒီလူဘဝမှာတော့မဖြစ်ဘူးထင်တယ်ကျင်းနေပြတ်နာရှိမှာပဲအဓိကတော့ပြတ်နာဘယ်လောက်ကြီးတဲ့ပြတ်နာလဲဖြည့်ရှင်းတဲ့နဲ့ပြတ်နာလားမဖြည့်ရှင်းတဲ့နဲ့ပြတ်နာဒါတစ်ချက်ပေါ့ဒါမှပူရေးကြည့်တာပြတ်နာထွက်လာတဲ့အချိန်မှာဖြည့်ရှင်းတဲ့စန္ဒရှိတာမရှိလားအကယ်၍အုပ်ချုပ်တဲ့ပုဂ္ဂိုလ်တွေနော်ခေါင်းဆောင်တွေကပြတ်နာဖြည့်ရှင်းမယ်ပြေလဲအောင်ဖြည့်ရှင်းမယ်အဲ့ဒီဆန္ဒရှိလို့ရှိရင်ပြက်နာချင်းတွေရှင်းလို့ရတယ်နော်အဲ့ဒီဆန္ဒမရှိတော့ဒါတေးပွားတဲ့ပြက်နာလည်းပြက်နာပဲဘယ်တော့မှရှင်းမှာမဟုတ်ဘူးဆိုအငဲ့နေနဲ့မြင်လာတော့အခုလောလောဆယ်ဟိုအုပ်ချုပ်နေတဲ့ဖွဲ့စည်းတွေကတော့အခုလုံးဖြည့်ရှင်းကျင်တဲ့စိတ်ဒါအပြည့်ရှိတယ်ဖြည့်ရှင်းလို့မတက်လို့မဖြည့်ရှင်းနိုင်တာတော့ဟိုအချိန်မရှိလို့မဖြည့်ရှင်းတာတော့တို့မဖြည့်ရှင်းဖို့ဖြည့်ရှင်းနီးမှားပါလို့ထွက်လာတဲ့အဖြစ်ကဟိုအားမကြတာတို့ရှိကောင်းရှိမယ်ဒါပေမဲ့ဖြည့်ရှင်းစင်တဲ့စိတ်ကရှိတယ်အဲ့ဒီပုံမှာမျောလိမ့်ပြီးတော့အကောင့်မြင်ရမှာပဲ
အလုပ်သမားတွေကအဲ့လိုမျိုးလှုပ်အားကတွေတိုးတောင်းနေတာအန်ကယ်ဘယ်လိုမြင်နေလဲသူတို့ရနေ
တာအလုပ်သမားတိုးတောင်းတာတော့ဒါသဘာဝပဲဒါဘာမှသူတို့ဟိုအပြစ်တင်ဖို့မလိုဘူးဒါပေမဲ့အလုပ်သမားတောင်းတာဈေးကွက်ကပေးနိုင်ရင်ပေးမှာပေါ့မပေးနိုင်လဲမပေးဘူးဒါပဲတောင်းတိုင်းပေးလို့ရှိရင်ပျက်စီးဖို့ရှိတယ်ဟုတ်လားမလားတူပြကြည့်တူပြ25နှစ်ဒီအချိန်ကာလမှာစားတော့အရန်နေတယ်ဒါမနဲ့အောင်မြင်လာတယ်လူတွေကချမ်းသာလာတယ်နော်ဒီနေ့ဒီရဲ့လိုအပ်တယ်လို့လာကြတယ်အန်တိုးပေးတော့ဘာမှမင်းနဲ့ရှင်လို့ရှိရင်တူပြ40လောက်ရှာတယ်ဒီနေ့ဒီရဲ့သူတို့အရင်တော့လုံနိုင်တဲ့လူတွေမလုံနိုင်တော့ဘူးနော်ဒီ competitiveness မရှိတော့ဘူးဒါကြောင့်လဲဆဲုံနေအခုလုံးပုံမှန်ပြည်လာခြင်းနဲ့ကမ္ဘောဒီးယားသွားခြင်းနဲ့တူပြီမှာလုံးလုံးမရတော့ဘူးဆိုတော့အဲ့ဒီဟာအတူအချင်းနဲ့တူဖြစ်သွားမှာပဲတသက်လုံးဒီလာကနေပဲအလုံးလုံးမဆိုဘယ်သူမှလည်းသဘောတူမှာမဟုတ်ဘူးကုံစင်းတော့ကမတက်ရင်တော့ပြောရရှိတယ်ကုံစင်းတော့ကလည်းတက်နေတယ်အဲ့ဒီကုံစင်းတော့တက်တော့ကုံစင်းတော့တက်တဲ့အတိုင်းလာကလည်းတူအောင်မှာပေါ့ဒါကတော့ဘာမှမမှားဘူးလေနော်တတူအချင်းနဲ့တူသွားမှာ
ဟုတ်ကဲ့အန်ကေကျေးဇူးအများကြီးကျေးဇ
ူးပါဟုတ
်ကဲ့
တော်ဝင်လိုက်စီစဉ်တင်ဆက်တဲ့စီးပွားရေးခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့အပတ်စဉ်တနင်္လာညပိုင်းနဲ့အင်္ဂါမနက်ပိုင်းတွေမှာတလှည့်ပြန်ပြီးထုတ်လွှင့်ပေးတာမျိုးစောင့်မျှော်နားဆင်နိုင်ပါတယ်အခုဆက်ပြီးတော့မဆုမျက်မှောင်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်ကိုသားညုံဦးနဲ့အတူစီစဉ်တင်ဆက်ပေးထားတာဖြစ်ပါတယ်
မနက်ငယ်လိုမျိုးမိခဏခဏပြတ်တဲ့နိုင်ငံတို့ဒါအလိုက်မသွဲနိုင်သေးတဲ့နေရာတို့အတွက်တော့လေမိရရနိုင်မဲ့နီးလန်းတွေရှိလာပြီကိုသားညုံကြီ
းမဆုမြတ်မုံတယောက်ဘာတွေများတီထွင်ကြံနေပြန်ပြီတော့မြောက
်ဟာကျွန်တော်မဟုတ်ပါဘူးဒါးနဲ့မောင်းနဲ့ electric car တွေထုတ်နေတဲ့နေရာမှာရှေ့ပြေးတဲ့ Tesla ကုမ္ပဏီသိတယ်မလားအဲ့ Tesla ကုမ္ပဏီကအိမ်တွေအတွက်ကိုမိရပေးနိုင်မဲ့ lithium ion battery ကိုထွင်းနေတာအခု2015နှစ်ရည်ဆိုစရောက်ပြီရှင
့်ဩဒီ power wall ဆိုတဲ့မိရပေး battery ကိုပြောတာကိုအမေရိကမှာတဘွားဘေးနဲ့ကြောင့်မီးပြတ်တဲ့ပြဿနာတွေကရှိတော့ဒီလိုမျိုးမီးပြတ်တဲ့နေမျိုးတွေအတွက်ဓာတ်အားပြတ်မသွားအောင်လုပ်ပေးနိုင်မဲ့ဘက်ထရီဆိုပြီးတော့သတင်းတွေမှာသုံးသပ်နေကြတာသိတယ်ဗ
ျဟုတ်တယ်ကိုသားညုံရဲ့မီးအားကိုသုံးလောင်ထားနိုင်တဲ့ပြန်ဖြည့်နိုင်တဲ့ဘက်ထရီမျိုးပေါ့အထူးသဖြင့်ဒီကိုယ့်အိမ်မှာနေစွမ်းအင်ဇုံအတွက်ဆိုလာပြားတွေတပ်ထားပြီးသားဆိုလို့ရှိရင်အဲ့ဒီဆိုလာပြားတွေကနေပြီးတော့ဘက်ထရီကိုအသွင်းလို့ရတယ်မဟုတ်ရင်လဲမီးချိုးသုံးပြီးတော့အသွင်းထားလို့ရမှာပါမီးပြတ်သွားပြီဆိုတာနဲ့အဲ့ဒီ powerball battery ကတအိမ်လုံးအတွက်ကိုတရက်စာအနည်းဆုံးမီးရပေးနိုင်မယ်တဲ့ Tesla Motors ရဲ့အကြီးအကဲ Elon Musk ကဒီမိတ်ဆက်ကြေညာပွဲမှာပြောသွားတယ်လေအိမ်အတွက်မီးရပေးနိုင်တဲ့ battery က Tesla ရဲ့ဒီ Model S အမျိုးအစား electric car မှာသုံးထားတဲ့ battery ကိုအခြေခံပြီးတော့လုပ်ထားတာပါ
တကယ်တော့အဲ့လိုမျိုးမီးရပေးနိုင်မဲ့ battery မျိုးတွေကိုတခြား company တွေကလည်းထွင်နေကြတာပဲ Tesla ရဲ့ battery ကပိုထူတာကဆိုလာပြားကနေရောမီးချိုးကနေရောဓာတ်အယူတူလောင်ထားနိုင်တာပါနေစွမ်းအင်ကိုသုံးတယ်ဆိုပေမဲ့နေအောင်မရှိတော့တဲ့အချိန်မှာဒါအပြန်ပေးနိုင်တယ်။နောက်ဒီအိမ်သုံးအတွက်တည်းမဟုတ်ဘဲနဲ့စီးပွားရေးလုပ်ငန်းတွေအတွက်ဆိုလည်းလုံလောက်တဲ့မီးယာပေးနိုင်မဲ့ဘက်ထရီကိုရွေးချယ်လို့ရတာပါ
။နောက်ထူတာကတော့ပုံစံပဲရှင့်။ရိုးရိုးရှင်းရှင်းဆိုတော့ဒီအိမ်မှာထားဖို့လည်းနေရာတသက်မလို့ဘူး။မျက်စိထဲမှာမြင်အောင်ပြောရမယ်ဆိုရင်တော့၄ဘေ၃ဘေအရွယ်4000ခပ်ပြားပြားဘုံလေး။ Elon Musk ပြောတဲ့အတိုင်းပြောရမယ်ဆိုရင်တော့နေရာမှာချိတ်ထားတဲ့ဗဟုလက်ရာတစ်မျိုးလိုဖြစ်နေမှာပါ။ဝါအား1000ပေးနိုင်မဲ့ဘက်ထရီနဲ့ဝါအား9000ပေးနိုင်မဲ့ဘက်ထရီဆိုပြီးတော့နှစ်မျိုးလာပါတယ်။တအိမ်ကိုအဲ့ဒီဘက်ထရီ6ခုအထိကိုချိတ်ဆက်တက်လို့ရမှာပါတဲ့
ဈေးကတော့ဝါအား1000ဘက်ထရီအတွက်ကဒေါ်လာ3500ပေးရမယ်ဝါအား9000ဘက်ထရီအတွက်ကတော့ဒေါ်လာ3000ဆိုတော့ဈေးကတော့မသေးလောက်ဘူးဗျဒါပေမဲ့မီးဆက်တွေလို့မကြည့်ဘူးမစူညံဘူးတဘောပအဝင်ချင်းကိုလည်းမထိခိုက်နိုင်ဘူးအထူးဖြစ်ဆိုလာပြားတွေကနေပြီးတော့နေဆွမ်းအင်ကိုယူမယ်ဆိုရင်မီတာကကလည်းအများကြီးတက်တာသွားနိုင်ပါတယ
်အမေရိကန်ကအိမ်အများစုဟာဒီနေအောင်ကြီးဆွမ်းအင်ကိုအများဆုံးနေ့လယ်အချိန်မျိုးတွေမှာမီးယာသုံးတဲ့ပမာဏတိတ်နေတယ်လို့ Tesla ကုမ္ပဏီကတွက်ပြပါတယ်အဲ့ဒါကြောင့်မို့လို့ဒီနေ့လယ်ပိုင်းမှာနေအောင်ကြီးစွမ်းအင်ကို power wall battery ထဲမှာသိုးလောင်ထားမီးယာအသုံးများတဲ့အချိန်မျိုးတွေကြတော့မှ battery ကိုမျှပြီးသုံးမယ်ဆိုရင်မီတာကလည်းကျသွားနိုင်တယ်။နောက်ပြီးတော့ဒီကတချို့ကုမ္ပဏီတွေကဒီလူသုံးများတဲ့မနက်ပိုင်းနဲ့ညပိုင်းအချိန်မျိုးတွေမှာဆိုရင်မီတာကကိုပို့ယူကြတာရှိတယ်မလား။အဲ့တော့မီတာကတက်တာတဲ့နေ့လယ်ပိုင်းမှာ battery အားကိုဖြည့်ထားလိုက်မီတာကများတဲ့အချိန်မျိုးတွေမှာအဲ့ဒီ battery ကိုသုံးမယ်ဆိုလို့ရှိရင်ရေရှည်မီတာကကျသွားနိုင်တယ်ဆိုတာကို online ဆောင်းပါးတွေမှာသုံးသပ်ပြကြပါရစေ။
အမေရိကန်စွမ်းအင်ဌာနရဲ့ကင်းကနန်းတွေရဆိုရင် TV, ကွန်ပျူတာ, ဝစ်ရှော့ဆက်၊ရေကဲသစ်တာ၊ပုဂံစည်းဆက်ဒီစတဲ့အိမ်သုံးဆက်ပစ္စည်းတွေအစုံရှိတဲ့အိမ်တိုင်းမှာပြင်းပြမီးအားတစ်နေ့ကို30ကီလိုဝတ်လောက်သုံးကြရတဲ့ဆိုတော့ဒီမီးပြတ်နေချိန်မှာအဲ့ဒီဆက်တွေအားလုံးကိုသုံးနိုင်ဖို့ဆိုရင်တော့ဝါအား30ကီလိုဝတ်ပေးနိုင်တဲ့ power wall battery တစ်ခုမှကလူနိုင်မယ်ဆိုတာကိုနည်းပညာတွေကိုသုံးသပ်တဲ့ဒီ extremetech.com မှာအသေးစိတ်ရှင်းပြထားပါတယ်ဘက်ထရီတစ်ခုတည်းတက်ထားလို့အချိန်ကြာကြာသုံးချိန်တော့မလိုတာတွေမသုံးမဲနေမှရမှာတဲ့မီးလုံးတို့ TV တို့ကွန်ပျူတာတို့ကတော့မီးအားရမ်းမစားလာပါဘူးဥပမာဒီ laptop ကွန်ပျူတာတစ်လုံးကို2ရက်လောက်သုံးနိုင်ဖို့က1 kW အားလောက်ပဲလိုတာပ
ါကဘာကြီးပူနွေးလာနေတာကြောင့်ဒီလေထုညဉ့်ညမ်းစေတဲ့ carbon dioxide ဓာတ်ငွေ့ထွက်တဲ့လောင်စာတွေညင်အောင်လောင်စာတွေကို short သုံးပြီးတော့နေစွမ်းအင်လေစွမ်းအင်လိုမျိုးပြန်သုံးစွမ်းအင်တွေကိုသုံးကြဖို့အတွက်အစိုးရတွေကိုယ်တိုင်ကလည်းအားပြနေတဲ့အချိန်မျိုးမှာ Tesla ကုမ္ပဏီကဒီတအိမ်လုံးစာဓာတ်အားပေးနိုင်မဲ့ battery ကိုထွင်လိုက်တာပါသူတို့ကုမ္ပဏီရဲ့အဓိကရည်ရွယ်ချက်ကလည်းတဘာဝပတ်ဝန်းကျင်ကိုရေရှည်ထိန်းသိမ်းထားနိုင်မယ့်အဖြစ်ရှာရေးဖြစ်ပါတယ်ဒီ power wall lithium ion battery တွေကိုမိတ်ဆက်ပွဲထုတ်တဲ့ပွဲတော်ကဆိုလို့ရှိရင် Elon Musk ကသူ့ရဲ့ battery ကို solar ပြားနဲ့ချိတ်လိုက်လို့ရှိရင်ဓာတ်အားလိုက်မရှိတဲ့ဒီဝေးလံခေါင်းတဲ့နေရာတွေမပြောနဲ့တကဘာလုံးကိုတော့မှမီးအားပေးနိုင်ပါတယ်လို့ပုံတွင်နဲ့ရှင်းပြသွားတယ်ရှင့်
Green Energy အခါခါပြန်သုံးနိုင်တဲ့စွမ်းအင်မျိုးကိုတီထွင်တဲ့အတွက်စွမ်းအင်နဲ့မော်တော်ကားဆိုင်ရာသုံးသပ်သူတွေကTesla ကုမ္ပဏီပေါ်မှာအကောင်းမြင်ချီးကျူးနေကြတာကို New York Times သတင်းစာကြီးမှာကိုးကားဖော်ပြပါရယ်။ဘယ်နေရာကိုမဆိုတည်သွားနိုင်တဲ့အချိန်ချင်းပြန်သုံးလို့ရနိုင်တဲ့စွမ်းအင်ရင်းမြစ်တွေကနောက်ဆိုရင်လူတိုင်းအတွက်ဆိုင်လာအကျုံးဝင်လာတော့မယ့်ကိစ္စဖြစ်ပါတယ်လို့သုံးသပ်သူတဦးကပြောပါရယ်။
နေစွမ်းအင်သုံးကနေပြီးတော့နေအောင်ကြီးမရှိတော့တဲ့အချိန်တွေမှာလဲသုံးနိုင်မဲ့နေစွမ်းအင်သိုလောင်သုံးဘက်ထရီဖြစ်အောင်လို့ Tesla ကုမ္ပဏီကလက်တွေ့အကောင့်ထဲပေါ်တဲ့သတင်းနဲ့ဆက်ဆက်ပြီးတော့ American ကအချင်းကရ MIT နည်းပညာတက္ကသိုလ်ကြီးရဲ့ဆောင်းပါးမှာလဲအခုလိုမျိုးစွမ်းအင်သိုလောင်ထားနိုင်တဲ့ဘက်ထရီမျိုးတွေကိုတအိမ်လုံးမိရအတွက်သုံးလို့ရှိရင်ဓာတ်အားလိုင်းသွယ်ထားလို့ပေးရတဲ့မီတာဂါးထက်ကိုရေရှည်မှအများကြီးတက်တာသွားနိုင်တယ်ဆိုတာကိုကုန်းကားပြီးတော့သုံးသပ်ပြထားပါတယ်
စွမ်းအင်ကိုတုံလောင်ထားပြီးတော့အိမ်တွေစီးပွားရေးလုပ်ငန်းတွေအတွက်လိုအပ်တဲ့အချိန်မှာမီးအားပေးနိုင်မဲ့ဘက်ထရီမျိုးတွေရဲ့ဈေးကွက်ကရှင်းလျှောက်ပို့ပြီးတော့ကျေပြန့်လာဖို့ပဲရှိတယ်ဆိုတာကိုလည်း Washington Post လင်းစာကြီးမှာအကျေတွင်းရေးပါတယ်။ဒါအားလိုင်းတွေကိုအားမကိုးဘဲနဲ့မီးအားရနိုင်မယ်ဆိုရင်ဘက်ထရီတွေပဲဖြစ်ဖြစ်တခြားစွမ်းအင်တုံလောင်ပေးနိုင်တဲ့နည်းပဲဖြစ်ဖြစ်လူတွေကပို့ပြီးတော့စိတ်ဝင်စားလာကြမှာပါတဲ့။အထူးဖြစ်ဒီပတ်ဝန်းကျင်ကိုလည်းမထိခိုက်နိုင်တဲ့တန်ရှင်းစွမ်းအင်မျိုးကိုလူတွေကပို့ပြီးတော့တုံလာကြမယ်လို့ဆိုပါတယ်။
အခု Tesla Energy ကသူတို့ဘက်ထရီတွေကိုဒေါ်လာ3000အနည်းဆုံးကနေစပြီးမြဲနောက်ဆိုလို့ရှိရင်ဈေးချသွားနိုင်တယ်ဆိုတာကိုလည်းတချို့ကတွက်ကြပါရယ်ဘာလို့လဲဆိုတော့ဒီတန်ရှင်းစွမ်းအင်ထုတ်ပေးတဲ့ဘက်ထရီစက်ရုံတစ်ခုကို Tesla က Nevada ပြည်နယ်မှာဒေါ်လာ5ဘီလီယံအကုန်ခံပြီးတော့စောင့်နေတယ်လေအဲ့ဒီဘက်ထရီစက်ရုံကြီးပြီးသွားလို့ရှိရင်ဘက်ထရီအများကြီးထုတ်နိုင်ပြီဆိုလို့ရှိရင်ဈေးကဒီထက်ကျသွားနိုင်တယ်လို့တွက်ကြတာပေါ့
Amazon ကသူတို့ရဲ့အင်တာနက်ဝန်ဆောင်မှုတစ်ခုအတွက်ကို Tesla ထွင်နေတဲ့ဘက်ထရီတွေစမ်းပြီးတော့သုံးနေပြီဆိုမဆင်မမွေ
New York Times သတင်းစာကြီးရဲ့ဆောင်းပါးထဲမှာရေးထားတဲ့ကိုသားညုံရဲ့ Amazon ရဲ့ဒီ Cloud Storage ဝန်ဆောင်မှုပေးတဲ့ Amazon Web Services ကသူတို့လုပ်ငန်းအတွက်လိုတဲ့မီးအားကို Tesla Battery တွေနဲ့စပြီးတော့စမ်းသုံးနေပြီလို့ပြောထားတယ်ရှင်။အဲ့လိုမျိုးဒီ Tesla ရဲ့ Powerwall Battery တွေကို America အိမ်တွေမှာလိုက်ပြီးတော့တပ်ပေးဖို့အတွက် Solar City ဆိုတဲ့ကုမ္ပဏီနဲ့တွဲပြီးတော့လုပ်နေတာပါ။ဒါပေမဲ့နောက်ပိုင်းကျရင်ဒီတခြားတွဲလုပ်မဲ့ကုမ္ပဏီတွေလည်းရှိလာနိုင်ပါတယ်လို့ Tesla ကုမ္ပဏီအကြီးအကဲ Elon Musk ကပြောထားပါတယ်ရှင
်မဆုမြတ်မွန်အစီအစဉ်တင်ဆက်တဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့အခုလိုတနင်္လာညနဲ့စနေညတွေမှာနားဆင်နိုင်ပါတယ်အခုဆက်ပြီးတော့မရေးတန်တာကျော်စီစဉ်တင်ဆက်တဲ့တက်တန်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။ကဘာတလွှာကအမှုပညာရှင်နေနဲ့ထူးခြားတဲ့သတင်းလေးတွေကိုစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ်ရှင
် You ready? ပြန်ပါပါရှင်။အားလုံးစိတ်နဲ့ကြော်ရှင်ပေါ်ပါကြပါစေ။ဒီတစ်ပတ်သက်သက်ရောင်သတင်းလောက်မှာတော့ AIDS တိုက်ဖျက်ရေးအတွက် American လွှတ်တော်ကိုတင်ပြတဲ့အဆိုတော် Elton John Las Vegas ဖျော်ဖြေပွဲမှာချော်လဲလို့ဖျော်ဖြေပွဲစဉ်တချို့ဖျက်လိုက်ရတဲ့ Britney Spears ဒီလိုမျိုးကမ္ဘာတစ်လောကထင်ရှားကြော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းတူတူထွာတာတွေကိုပြောပြပေးသွားဖို့ရှိပါတယ် Everyone can rock out like a superstar ဒီနေ့နိုင်ငံကတော်ဝင်မင်းသား Harry တယောက် Australia နိုင်ငံဆင်နီမြို့ကိုရောက်နေတော့မှာအမျိုးသမီးတူကသူ့ရဲ့ပါကိုရုတ်တရက်နမ်းသွားတာခံလိုက်ရတာပါဆစ်နီဟာဘာမှာမင်းသားဟယ်ရီကအလူထူပရိသတ်နဲ့နှုတ်ဆက်နေတော့ခေါင်းမှာတရဖူဆောင်းထားတဲ့အမျိုးသမီးဗစ်တိုးရီယာမက်ဂရေးကမင်းသားဟယ်ရီရဲ့ပါကိုနမ်းလိုက်ပြီးတော့နောက်တစ်ချက်နှက်ခမ်းကိုမှထပ်ပြီးတော့နမ်းဖို့ကြိုးစားတာပါမင်းသားဟယ်ရီကတော့ဒီဖြစ်ရက်နဲ့ပတ်သက်လို့မီဒီယာသမားတွေကိုခဏနာလေးသူရတာအနမ်းတယ်မကပါဘူးလို့ပြောသွားခဲ့ပါတယ်ဗစ်တိုးရီယာမက်ဂရေးပြောတာကဟယ်ရီကိုအရင်နမ်းမရစေလို့ခွင်တောင်းတော့ဟယ်ရီကစဉ်းစားမရစေအောင်လို့ပြန်ပြောတယ်ဒါပေမဲ့လေဒီမိန်းကလေးကပါလေးပဲနမ်းမရစေဆိုတော့ပါကိုနမ်းငွေပြုလိုက်တယ်ဆိုပြီးပြန်ပြောသွားတာပါမင်းသားဟယ်ရီကစစ်တပ်ချစ်ကြည်ရဲ့အစီအစဉ်နဲ့ဩစတြေးလျနိုင်ငံမှာတလားတာလာနေတာဖြစ်ပြီးတော့အခုနောက်လာမှာတော့နယူးဇီလန်နိုင်ငံကိုတွားရောက်မှာဖြစ်ပါတယ်ရှောကပါပြအောင်လှုပ်ဆောင်မှုအတွက်ဗြိတိရှ်နာမည်ကျော်အဆိုတော် Sir Elton John ဟာ American အထက်လွှတ်တော်ကဥရေပြုအမတ်တီရှင်မှာပြီးခဲ့တဲ့ဗုဒ္ဓဘူမေလ6ရက်နေ့ကအစီရင်ခံခဲ့ပါတယ်။အိတ်ရှောကပါပြောက်ရေးတက်တက်ကြွကြွလှုပ်ရှားနေတဲ့နာမည်ကျော်အမှုပညာရှင် Elton John ဟာ American သမ္မတ Barack Obama ရဲ့အိတ်ရှောကတိုက်ဖျက်ရေးအရေးပေါ်အစီအစဉ် Bad Fall ကိုချီးကျူးပြောဆိုသွားပေမဲ့လှုပ်ဆရာတွေတော့အများကြီးလိုသေးတယ်လို့ပြောပါတယ်။အစ်ရောကပြန်ပွားမှုကြီးကအဆုံးမသက်သေးပါဘူး။အမေရိကန်ပြည်အောင်စုရဲ့ဥဆောင်ကန္နာကဒီမှာတိတ်ကိုအရေးကြီးပါတယ်။ကျွန်တော်ဘဝသက်တမ်းမကုန်ခင်မှာကိုဒီရောဂါကြီးညီကုန်းချုပ်ပြစ်နိုင်မှုအတွက်လောက်ကင်ဆောင်ရွက်နိုင်တာလည်းအများကြီးရှိပါတယ်။ဒါတွေကိုလက်လွတ်ဆုံးရှုံးခံလို့မဖြစ်ပါဘူးလို့ Elton John ကအထက်လွှတ်တော်ကော်မတီတရရဲ့ကြားနာပွဲမှာတင်ပြသွားပါတယ်။
ကမ္ဘာလုံးဆိုင်ရာအိတ်ရောဂါတိုက်ဖျက်ရေးမှာအမေရိကန်ပြည်အောင်စုကဆက်ပြီးတော့အလေးနဲ့ပါဝင်ဆောင်ရွက်သွားဖို့ကိုလွှတ်တော်ကအစွမ်းကုန်ကြိုးပမ်းမှာလို့မစ္စတာအယ်လ်တန်ဂျွန်ကတိုက်တွန်းသွားပါတယ်။အမေရိကမှာရောဥရောပတစ်ခွင်နဲ့အာဖရိကတစ်ခွင်မှာပါနာကျင်တဲ့အဝေးနာတွေနဲ့လူတွေတည်ဆုံသွားကြရတာကိုကျွန်တော်ဘာမှလုံးမပေးနိုင်ပဲထိုင်ကြည့်နေခဲ့ရပါတယ်။ဒီလိုအခြေအနေဇိုးကြီးမျိုးပြန်ရောက်သွားမှာကိုမတွေးရပါဘူးလို့လည်းမစ္စတာဂျွန်ကပြောပါတယ်။ကမ္ဘာတစ်လောမှာက HIV AIDS ပိုးကူးစက်ခံရသူ35သန်းလောက်ရှိနေပြီးတော့ဒီရောဂါစတင်ပြက်ပွားတဲ့လွန်ခဲ့တဲ့နှစ်ပေါင်း30အတွင်းမှာဒီရောဂါကြောင့်လူပေါင်းတန်း40သေဆုံးခဲ့ရပြီဖြစ်ပါတယ်ရှင
်
American Pop အဆိုတော့ Britney Spears ကတော့မေလအစအနှစ်ရက်အတွက် Las Vegas မြို့မှာစီစဉ်ထားတဲ့စင်မြင့်ဖျော်ဖြေပွဲတစ်ခုကိုဖျက်ခဲ့ရတာပါ။သူကအေပြီလကုန်ပိုင်းကဖျော်ဖြေမှုမှာချော်လဲပြီးတော့ချေချင်းဝင့်နွားသွားလို့ဖြစ်ပါတယ်။ဖျက်တဲ့ပွဲတွေကိုတော့အစားထိုးပြီးတော့ပြန်ကျင်းပပေးတာပါ။ Britney Spears ချော်လဲတဲ့ညကပွဲကိုတွားကြည့်ခဲ့တဲ့သူတရားကိုရိုက်ထားတဲ့ video ထဲမှာဆိုရင်တော့ Britney Spears ချော်ကြသွားတာနောက်ခံအကသမားတွေသူ့ကိုပြန်ပြီးတော့ထုပေးပြီးတော့နောက်တော့ဆက်ပြီးတော့ဖျော်ဖြေတာတွေတွေ့ရပါတယ်။Britney Spears ဟာ Britney Piece of Me ဆိုတဲ့ခေါင်းစဉ်နဲ့ Las Vegas က Planet Hollywood Resort မှာ2013ဒီဇင်ဘာလတွေကဇက်တိုက်ဖျော်ဖြေနေခဲ့တာဖြစ်ပါလိမ့်ရှင်။2012ခုနှစ်ကလူတွေကိုတိုက်မိပြီးတော့ထွက်ပြေးတဲ့ကားတိုက်မှုမှာလူသေဆုံးခဲ့ရတဲ့အတွက်တရားခံအိန္ဒိယဘောလိဝုဒ်မင်းသားဆာလ်မန်ခန်ကိုအိန္ဒိယတရားရုံးတစ်ခုကအထောင်ဒဏ်5နှစ်ချလိုက်ပါတယ်။မွန်ဘိုင်းတရားရုံးကတရားသူကြီးကမစ္စတာခန်ကိုပြီးခဲ့တဲ့ဗုဒ္ဓဟူးမှာအပြစ်ပေးလိုက်တာဖြစ်ပါတယ်။သူဟာဒီအမှုအတွက်10နှစ်အထိထောင်ဒဏ်ကျခံရနိုင်ပွဲအခြေအနေရှိပါတယ်။မင်းသားဆာလ်မန်ခန်ဟာအခင်းဖြစ်ပွားတဲ့အချိန်မှာအရက်မူပြီးတော့သူ့မောင်းတဲ့ Toyota Land Cruiser ကားနဲ့လမ်းဘေးမှာအိတ်နေတဲ့အိုအိမ်မဲ့သူလူ၅ယောက်ကိုဝင်းပြော့တိုက်ခဲ့တယ်လို့အစိုးရရှင်းနေတွေကပြောပါတယ်။အဲ့ဒီထဲကတဦးကတေဆုံးသွားပြီးတော့၄ဦးဒဏ်ရာရသွားတာပါ။အသက်49နှစ်အရွယ်မင်းသားဆယ်မခန်ဟာဒီရင်တိုက်မှုဖြစ်ပွားစဉ်မှာသူကားမောင်းခဲ့ပါဘူးလို့ညင်းပြီးတော့သူ့ရဲ့ရင်မောင်းကအဲ့ဒီကားကိုညင်းတာပါလို့ကြောင်းဝင်ထွက်ဆိုပါတယ်။ဆယ်မခန်ဟာသူ့ရဲ့ရုပ်ရှင်ရိုက်သက်တမ်းအနှစ်30လောက်အတွင်းမှာရုပ်ရှင်ကားပေါင်း90ကျော်ရိုက်ကူးခဲ့ရတဲ့နာမည်ကျော်ဘောလိဝုဒ်မင်းသားတယောက်ဖြစ်ပါတယ
် Hey y'all friend I gotta tell you something Oh yeah I wanna be
ဒီတက်တဲ့ရောင်တင်းလောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလောညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းလောကိုရုပ်ရောအတန်ရောအပြည့်အစုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေရေမနဲ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ I'll have my own yacht. I'll have my own jet. Take it on the side and prop red. It's gonna stay red. This is a crazy fan. Up in my face.
ကျွန်တော်တို့အစီအစဉ်တင်ဆက်တဲ့တက်တက်ရောက်သတင်းလောအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့အပတ်စဉ်တနင်္လာညတိုင်းစောင့်မျှော်နားဆင်နိုင်ပါတယ်အခုကြံနေသေးတဲ့အပတ်စဉ်ဆောင်းပါးတစ်ပုဒ်ကိုတင်ဆက်ပေးခြင်းပါတယ်သူယုံကြည်ရာအစီအစဉ်ဖြစ်ပါတယ်ရှင်ဒီသတင်းပတ်အတွက်သူယုံကြည်ရာအစီအစဉ်မှာဆိုရင်တော့အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ကမက်ဆီစီအေးကအမေများနေနဲ့ပတ်သက်ပြီးသူဘာကိုယုံကြည်တယ်လဲဆိုတာပြောပြပေးမှာပါရှင်မမိုးဖြူကအစီအစဉ်တင်ဆက်ပေးထားပါတယ်
အမေများနေ့မှာအမေအားလုံးကိုလုံးဝဆက်ပါတယ်အမေများအားလုံးကိုကိုယ်ယူစွာနဲ့ပြောရှင်းသောအမေများနေ့ဖြစ်ပါစေလို့ဆုတောင်းပါတယ်အမေတယောက်ကိုခွဲခွာခဲ့တာအခုဆိုရင်28နှစ်ရှိပါပြီဟိုကျွန်မအမေကအသက်ရှိထင်ရှားရှိနေပါသေးတယ်ဆိုတော့ကျွန်မမှာပြောခွင့်ဆိုခွင့်ရနိုင်ပါသေးတယ်ကျွန်မအမေလိုပဲမိဘများစွာအမေများစွာသောသမီးများစွာကိုပြောက်ဆုံးခဲ့တဲ့အမေများပြင်ပပန်းပန်းနဲ့နေပူတဲ့မိုးရွာထဲမှာနေမအားညမအားအလုံးလုံးနေရတဲ့အမေများကိုလေးစားကိုပြုအပ်ပါတယ်ကျွန်မအနေနဲ့ဆုတောင်းချင်တာကတော့သောသမီးပြောက်ဆုံးသွားတဲ့
အမေများလို့ပဲဟိုနောက်ထပ်အာကျမတို့နိုင်ငံမှာအဲ့လိုမပြောက်ဆုံးအောင်ကာကွယ်ဖို့အတွက်ကျမတို့အနေနဲ့ကြိုးစားဆောင်ရွက်ကြပါစို့လို့နောက်ပြီးတော့အဲ့လိုပြောက်ဆုံးတဲ့အမေများကိုကျမစွတောင်းမြတ်တာပို့တာအပါရဲ့အလုံးကျက်ကျက်မမနဲ့အာဆက်ပြီးတော့မိသားစုတာဝန်ကိုထားဆောင်နိုင်ပါစေအပြီးတော့အဲစိတ်အချမ်းသာခြင်းကိုယ်အချမ်းသာခြင်းနဲ့ပြည့်စုံကြပါစေသာသမီများကိုလည်းအာကျမတို့အမေများအနေနဲ့မျိုးဆက်ပက်ကိုတည်ထောင်တဲ့နေရာမှာလဲဟိုဘယ်လိုပြောမလဲစံပြအမေများဖြစ်ဖို့အတွက်အာကျမတို့အနေနဲ့တာဝန်ယူရမှာဖြစ်သလိုမွေးလာတဲ့ကျမတို့ရဲ့သာသမီတွေကိုအမေကတောင်းနေတဲ့တာဝန်ယူဖို့အတွက်အစပြားမေဖြစ်ဖို့အတွက်ကျမတို့ကစွန့်စွန့်တမကြိုးစားဆောင်ရွက်ရမှာဖြစ်တယ်လို့ကျမပြောချင်ပါတယ်။ပြီးတော့အခုမြန်မာနိုင်ငံမှာလက်ရှိတကယ်ဟိုဒီတူရန်ကအမေများဖြစ်တဲ့အန်တီစုလိုဒေါ်အန်ဆန်စုကြည်လိုအမေများဒေါက်တာဒေါ်စင်ဗီယာလိုအမေများနဲ့ဒီလက်ရှိမြန်မာပြည်ရဲ့ဟိုတံပိုးရှိတဲ့ဒီအမေများအနေနဲ့ဆွန်းဆွန်းတမန်အမှန်တရားကိုရပ်ကန့်ပြီးအမှန်တရားကိုဆွဲကန့်ပြီးစူးစမ်းနေတဲ့အမေများအားလေးစားကုန်ယူကြအောင်ကျွန်မဒီအမေများနေ့မှာအထူးတလည်းပြောပြချင်ပါတယ်နောက်ဆုံးအနေနဲ့ပြောချင်တာကတော့ကမ္ဘာလုံးမှာရှိတဲ့အမေများမြန်မာပြည်မှာရှိတဲ့အမေများလက်ရှိရုပ်ကန့်လှုပ်ရှားနေရတဲ့ဟိုတာသမီပြတ်ဆုံးနေတဲ့အမေများအပါအဝင်အမေများအားလုံးအား Happy Mother Day လို့ပြောချင်ပါတယ်အားလုံးစိတ်အချမ်းသာခြင်းကိုယ်အချမ်းသာခြင်းနဲ့ပြည့်စုံကြပါစေကျေးဇူးတင်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်တနင်္လာနေ့ညအတွက်အပတ်စဉ်သတင်းဆောင်မတွေကတော့ဒီလောက်ပါပဲတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 25 31နဲ့ဖိုင်လမီတာ190တို့ကနေနားဆင်ကြရတာဖြစ်ပါတယ်ရှင်။မနေ့ပြန်ထုတ်လွှင့်မဲ့အင်္ဂါနေ့မနေ့ပိုင်းအစီအစဉ်တွေကိုတော့ဖိုင်လမီတာ32 40 48 49နဲ့ဖိုင်လမီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်။အစီအစဉ်နဲ့မကြခင်အဆုံးသတ်တော်မှာပါ။အခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုကိုရနိုင်ကတလှည့်ပြောပြပေးပါအောင်ရှင်။
အမေရိကန်သမ္မတဘရက်အိုဘားမားကအင်ရှင်အဖြစ်ကူသတင်းပတ်လက်ခံကျင်းပသွားမဲ့အမေရိကန်အာရဗ်ထိပ်သီးဆွေးနွေးပွဲကိုဆော်ဒီအာရေဗျဘီယံဆောင်မန်တက်ရောက်မှာမဟုတ်ပဲအိမ်ပြီးတော့မှပြုလုပ်ဖို့စီစဉ်ထားတဲ့အစည်းအဝေးကိုလည်းဖျက်လိုက်တယ်လို့ဆော်ဒီနိုင်ငံသားရုပ်ဝန်ကြီးအဒယ်အယ်ဂျူဘဲကတနင်္ဂနွေနေ့ကပြောလိုက်ပါတယ်ဒီထိပ်သီးဆွေးနွေးပွဲကိုဗဟုထုနေ့မှာစတင်မှာဖြစ်ပြီးတော့ပင်လယ်ခွေ့ပူပေါင်းဆောင်ရွက်မှုကောင်စီဖွဲ့ဝင်6နိုင်ငံကကိုယ်စားလှယ်တွေအိမ်ပြီးတော့မှတက်ရောက်ဆွေးနွေးကြမှာဖြစ်ပါတယ်အိမ်နောက်တော့သမ္မတအိုဘားမားအနားယူပန်းဖြေတဲ့Camp Davis ကမှာကျော်တော်ရီနေမှာဆက်ပြီးတော့ဆွေးနွေးကြမှာပါရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေကိုစစ်ရေးအထောက်ပံ့နေဆက်ပြီးနေပြီးတော့ယူကရိန်းနဲ့အပြည့်ရဲဆဲထားတာကိုရုရှားဘက်ကချိုးဖောက်နေတယ်လို့ NATO အတွင်းမှူးချုပ် Jens Stoltenberg ကတနင်္လာနေ့ကဆွဆွဲလိုက်ပါတယ်နိုင်ငံနယ်ဆက်တလျှောက်နှစ်ဖက်စလုံးမှာရုရှားဘက်ကစစ်ရေးပြင်ဆင်မှုတွေရှိနေတယ်လို့ Stoltenberg ကဘရဆောမြို့မှာပြောလိုက်တာဖြစ်ပါတယ်အင်ဒိုနီးရှားနဲ့မလေးရှားကမ်းလွန်ရေပြင်မှာလေ40နဲ့လိုက်ပါလာတဲ့ရန်ဂျာ1400ကျော်ကိုသတင်းလာနေကကယ်တင်ရမိတယ်လို့တာဝန်ရှိသူတွေကပြောလိုက်ပါတယ်။မနေ့တနင်္ဂနွေနေ့ကလည်းလူပေါင်း600လောက်ဟာတစ်သားလေကြီး20နဲ့အင်ဒိုနီးရှားနိုင်ငံအာချေးပြည်နယ်ကမ်းရိုးတန်းကိုရောက်လာခဲ့တာဖြစ်ပါတယ်ခင်ဗျာ။မြောက်ကိုရီးယားကရင်ငုတ်တင်မောကနေပယ်ထိန်တက်ဒုံးကျည်စမ်းသပ်ပစ်ခတ်ခဲ့တဲ့ပုံမှာစိုးရိမ်ကြောင်းတောင်ကိုရီးယားကထုတ်ပေါ်ပြောဆိုသွားပါတယ်။ဒီကိစ္စဟာတကယ်လေးထားမဲ့အင်မတန်စိတ်ပူစရာကိစ္စရဖြစ်တယ်ဆိုပြီးတော့ဒီလက်နက်စမ်းသပ်မှုတွေကိုဆက်မလုပ်ဖို့မြောက်ကိုရီးယားကိုတောင်ကိုရီးယားကတိုက်တွန်းလိုက်ပါတယ်ခင်ဗျာ
ဒ တရင်ချင်းရုပ်ကိုကိုရနိုင်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကဒေါက်ခင်မျိုးသက်ဖြစ်ပါတယ်စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ဆူလမန်ထာလဝလီဖြစ်ပါတယ်ရှင်ကျွန်မစုမော်ကအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်မင်္ဂလာရှိတဲ့ညချမ်းမှာ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်မြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေလို့ VOA မြန်မာပိုင်းရဲ့ဝိုင်းတော်သားတွေကိုစားစုမော်ကောင်းတောင်းပေးလိုက်ပါတယ်ရှင်
This program has come to you from the Voice of America, Washington.